Welcome to the Voice of America in Burmese.
Mingla mane khima shin. Washington myo ro VOA American tan ga ni 2016 khu ni June la 25 ye snin ni nenet khin a season go Myanmar sanaw chain minute 6 nai ga ni 9 nai thi line meter 24 32 ne 40 ru ga ni dai yai thol lwin twa ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်ရက်တပါဒီမနက်ခင်းသတင်းတွေကိုမန္တန်တာချန်နဲ့အတူကြီးညာပေးမှာပါဗြိတိန်နိုင်ငံသားတွေဟာဥရောပသမဂ္ဂကနေခွဲထွက်ဖို့အတွက်မဲပေးခဲ့ကြပါတယ်ဒါဟာသိက္ကိုဆုတ်ရတဲ့အမှားတရလို့ဥရောပခေါင်းဆောင်တွေကအမြင်ရတယ်လို့ဒီကနေ့ဈေးကွက်မှာလဲဗြိတိရှ်ပေါင်စတာလင်တွေဟာ32နှစ်တာကာလအတွင်းအဆိုးဝါးဆုံးကျဆင်းမှုနဲ့ကြုံနေရပါတယ်မြန်မာနိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာတောက်ကြနေမှာထိုင်းနိုင်ငံကံကတာဝန်ရှိအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့တက္ကသိုလ်ကျောင်းသားတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်ချင်
းကောင်းပါပြီရှင်အခုလိုကမ္ဘာထိပ်တန်းသတင်းတစ်ခုဖြစ်နေတဲ့ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံခွဲထွက်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာကမ္ဘာခေါင်းဆောင်အများစုကရောဘလို့တုံ့ပြန်ကြပါသလဲ
Just few hours ago I spoke with Prime Minister David Cameron David has been an outstandingfriend and partner on the global stage
ဒါကတော့ American သမ္မတ Obama ပြောသွားတာပါအပြည့်အစုံကိုတော့သတင်းစီစဉ်အပြီးမှာစူးစီးတင်ပြပေးဖို့ရှိတယ်လို့ဥရောပရောက်မြန်မာတွေရဲ့သဘောထားတွေကိုလည်းကြားဖို့ရှိပါတယ်အဲ့ဒီနောက်ထိုင်းနိုင်ငံကို3ရက်ကြာချစ်ကြည်ရေးခီးစဉ်ဖြင့်ရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့ထိုင်းဝန်ကြီးချုပ်တို့2ဦးမြန်မာဒုက္ခသည်တွေအရွေးဘာတွေဆွေးနွေးပြောဆိုခဲ့ကြသလဲဆိုတာကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မန္တနာချန်တို့ကပြောပြပါအောင်ရှင
်ဗြိတိန်နိုင်ငံသားတွေကဥရောပသမဂ္ဂကနေခွဲထွက်ဖို့အတွက်ကြက်တပ်ပရီးနေမှာမဲပေးခဲ့ကြပါတယ်ဒါဟာသိက္ကိုဆိုးရတဲ့အမှားချက်ကိုလှုပ်ဆောင်တာလို့ဥရောပခေါင်းဆောင်တွေကသတ်မှတ်ကြပါတယ်ဂျာမနီဝန်ကြီးချုပ်အန်ဂယ်လာ မာကယ်ကဗြိတိန်နိုင်ငံသားတွေအဆုံးဖြတ်ကိုဝမ်းနည်းစွာနဲ့မှတ်တမ်းတင်ကြောင်းပြောကြားခဲ့ပြီးဒါဟာဥရောပနိုင်ငံတွေကိုဥရောပရဲ့သွေးစီးမှုလုပ်ငန်းစဉ်ကိုပါပြည့်စိတ်ပြည့်အောင်လုပ်လိုက်တာဖြစ်ကြောင်းပြောပါတယ်ဒါအပြင်တနင်္လာနေ့မှာပြင်သစ်နဲ့အီတလီကခေါင်းဆောင်တွေဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်တိုနဲ့ဘာလင်မြို့မှာအင်ရှင်ဖြစ်တဲ့လက်ခံပြီးဆွေးနွေးမယ်လို့လည်းပြောပါတယ်။လာမယ့်သတင်းဖတ်ထဲမှာပဲလေဗြိတိန်နိုင်ငံရဲ့အခုလိုဥရောပသမဂ္ဂကနေခွဲထွက်တဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးမစ္စတာတက်စ်ကကမ္ဘာကထလို့ဆွေးနွေးမယ် EU ထိပ်သီးဆွေးနွေးပွဲကိုဗြိတိန်နိုင်ငံမှာပါပဲနဲ့ပထမဆုံးအကြိမ်ဖြစ်ကျင်းပမှာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကလည်းသူဟာဒီနှစ်ကုန်လောက်မှာဝန်ကြီးချုပ်ဖြစ်ကနေနှုတ်ထွက်မှာဖြစ်ကြောင်းတောက်ကြံနေမနေ့ပိုင်းမှာကြေညာခဲ့ပါတယ်။ဒါအပြင်သူဟာအင်ကာနေ့မှာစတင်မဲ့နှစ်ရက်ကြာညီလာခံမှာလည်းပထမဆုံးနေ့ကိုပဲတက်ရောက်ပါဖြစ်ကြောင်းပြောပါတယ်။တောက်ကြံနေ့အစောပိုင်းကတော့ Mr. Tusk ကဗြိတိန်နိုင်ငံဟာကမ္ဘာပေါ်ကတခုတည်းသောအကြီးဆုံးဈေးကွက်ဖြစ်တဲ့ EU ကနေခွဲထွက်တာဟာအမှားတစ်ခုကိုလှုပ်လိုက်တာလို့ပြောပါတယ်။ဒါအပြင်တခြားနိုင်ငံတွေကလည်းဒီလိုအနေကြီးတဲ့လမ်းကိုလိုက်ရှောင်မယ်မထင်ဘူးလို့လည်းပြောပါတယ်။ NATO မဟာမိတ်အဖွဲ့ချုပ်အတွင်းမှုချုပ် Jens Stoltenberg ကတော့ဗြိတိန်နိုင်ငံဟာ NATO ရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်တဲ့ဆက်ရှိနေပြီးလက်ရှိဥဆောင်နေတဲ့ဌာနမှာပဲဆက်နေမှာဖြစ်တယ်လို့ဥရောပသမဂ္ဂနဲ့ဆက်ပြီးအနိကပ်ပူးပေါင်းဆောင်ရွက်မှုတွေလုပ်မယ်လို့သူတိထားကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။
ဥရောပသမဂ္ဂ EU အဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့အတွက်ပထမဦးဆုံးအကြိမ်မဲခွဲဆုံးဖြတ်ခဲ့ကြပြီးတဲ့နောက်ကမ္ဘာအစုရှယ်ယာဈေးကွက်တွေတိတိတတ်တာကျဆင်းခဲ့တယ်လို့ရေနံဈေးတွေလည်းကျဆင်းခဲ့ပြီးဗြိတိန်ရဲ့စတာလင်ပေါင်ငွေတန်ဖိုးဟာလည်းဆယ်စုနှစ်သုံးခုအတွင်းအနိမ့်ဆုံးဖြစ်ခဲ့ပါတယ်။စိုးရိမ်နေကြတဲ့ယင်းနှိမ့်မြုံနံသူတွေကလည်းသူတို့စုဆောင်းထားတဲ့ငွေတွေစိတ်ချရစေဖို့ရွှေတွေအမခန့်ချက်ရှိတဲ့အစိုးရငွေစုစာချုပ်တွေကိုအလူအယက်ဝယ်ယူနေကြပါတယ်။တောက်ကြနေဈေးကွက်မှာတော့အမေရိကန်ကအဓိကအစုရှယ်ယာညွှန်ကိန်းတွေဟာ 3.3 ရာခိုင်နှုန်းနဲ့အထက်အထိကျဆင်းခဲ့ပါတယ်။လန်ဒန်ကအဓိကအစုရှယ်ယာဈေးတွေ3ရာခိုင်နှုန်းကျဆင်းခဲ့တယ်လို့ပြင်သစ်မှာလည်း8ရာခိုင်နှုန်းနဲ့ဥရောပအစုရှယ်ယာဈေးကွက်တွေမှာကျဆင်းမှုတွေကြုံခဲ့ရပါတယ်။တောက်ကြနေကကုန်သွယ်မှုအတွင်းအာရှအစုရှယ်ယာဈေးတွေဟာဒေါ်လာဘီလီယံ900လောက်အထိဆုံးရှုံးခဲ့တယ်လို့ Bloomberg ဘဏ္ဍာရေးသတင်းဌာနကခန့်မှန်းခဲ့ပါတယ်။ဂျပန်အစုရှယ်ယာဈေးကွက်မှာလည်းအကြီးအကျယ်ဈေးတွေထိုးကျခဲ့တာမို့အခြေအနေတွေတည်ငြိမ်အောင်အယောင်းဝယ်တွေကိုခေတ္တရပ်နားထားခဲ့ရပါတယ်။စီးပွားရေးလုပ်ငန်းတွေရဲ့ယုံကြည်စိတ်ချရမှုတွေကိုအကဲဖြတ်ရတဲ့လုပ်ငန်းကြီးတွေကတော့ EU ကနေထွက်သွားတဲ့အတွက်ဗြိတိန်ရဲ့စီးပွားရေးကိုအထိနာစေလိမ့်မယ်လို့သတိပေးနေကြပါတယ်။
ဆီးရီးယားရှေ့ဟောင်းမြို့ဖြစ်တဲ့ပါမာရာကိုရုရှားကနေအကူအညီပေးနေတဲ့ဆီးရီးယားတပ်တွေပြန်သိမ်းပိုက်နိုင်ခဲ့ပြီးတက်လာအကြမှာတော့နာမည်ကြီးရုရှားအော်ကက်စထရာတန်ဆုံတီးဝိုင်းဟာအဲ့ဒီမြို့ကလေးကိုရောက်ရှိလာပါတယ်။ကဘာပေါ်မှာစစ်မှက်ဖြစ်ပွားနေတဲ့နိုင်ငံရေးအဆိုအရဆုံးစစ်တမ်းခံရတဲ့နေရာဖြစ်နေပြောဆိုနေကြတဲ့နေရာကိုအခုလိုရုရှားကနာမည်ကြီးမာရင်စကီဖွဲ့လာရောက်ဖျော်ဖြေတာဖြစ်ပြီးသူတို့ဟာ IS စစ်သွေးကြောင့်အဖွဲ့ရဲ့လူသက်ကွင်းတစ်ခုဖြစ်ခဲ့တဲ့ပါမာရာကယောမကဆယုံမှာနာမည်ကြီးတချင်းတွေကိုတီးမှုတ်ခဲ့တာဖြစ်ပါတယ်။အခုလိုတီးဝိုင်းကဖျော်ဖြေနေတဲ့ Syria မှာ Russia နဲ့ American ဥဆောင်တဲ့မဟာမိတ်နှစ်ဖွဲ့စလုံးက IS စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့နေရာဖြစ်ပါတယ်။ဒါပေမဲ့ Russia က Syria အစိုးရကိုထောက်ခံမှုပေးနေချိန်မှာ American ပြည်ထောင်စုက Syria အစိုးရကိုပုံကန်းနေတဲ့တပုံဖွဲ့ကိုပံ့ပိုးပေးနေတာဖြစ်ပြီး Syria အစိုးရကိုရော IS အဖွဲ့ကိုပါတိုက်ခိုက်နေတာဖြစ်ပါတယ်။ American တွေအတွက်ပါမရာကဂီတာပွဲတော်ဟာရန်သူ IS စစ်သွေးကြွတွေကိုအနိုင်တိုက်နိုင်တာမို့အောင်ပွဲခံတာဖြစ်ပါတယ်။ဒါပြင်အမေရိကန်နဲ့မဟာမိတ်တွေရဲ့ရန်သူစီးရီးယားအစိုးရအတွက်လည်းဒါဟာအောင်ပွဲခံတဲ့ပွဲတစ်ခုဖြစ်နေတာပါ။ဒီလိုရှုပ်ထွေးနေတဲ့အနေအထားကိုထပ်ပြီးရှုပ်ထွေးစေတာကတော့အမေရိကန်အစိုးရက Saudi Arabia နဲ့မဟာမိတ်ပြုနေတယ်လို့ရုရှားက Saudi Arabia ရန်ဘက်ဖြစ်တဲ့အီရန်နဲ့မဟာမိတ်ပြုနေတာဖြစ်ပါတယ်။အခုလိုတစ်ဖက်ရန်ဘက်တွေကိုမိတ်ဆွေဖွက်နေတဲ့နိုင်ငံကြီးနှစ်နိုင်ငံကြားမှာတော့အာကာသစူးစမ်းမှုတွေကိုအတူလုပ်နေကြတယ်လို့တစ်ဖက်နဲ့တစ်ဖက်လည်းရန်လိုတယ်လို့အပြစ်တင်နေကြတာဖြစ်ပါတယ်။
စစ်သွေးကြွအဖွဲ့တွေပေါ်အမေရိကန်တပ်ဖွဲ့ဝင်တွေတိုက်ခိုက်ခွင့်အခွင့်အာဏာတွေသမ္မတဘရက်အိုဘားမားကပုံမပေးရခဲ့ချိန်ကစလို့အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့တာလီဘန်စစ်သွေးကြွတွေကိုဆန့်ကျင်တဲ့အမေရိကန်တပ်ဖွဲ့တွေရဲ့ပထမဆုံးလေကြောင်းတိုက်ခိုက်မှုတွေကိုလှုပ်ဆောင်ခဲ့ပါတယ်။လုတ်ပိုင်ခွင့်အာဏာသိမ်းအရာအာဖဂန်နိုင်ငံတောင်ပိုင်းမှာလေကြောင်းတိုက်ခိုက်မှုတွေကိုလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ပင်ဒဂွန်ပြောခွင့်ရပုဂ္ဂိုလ်ပီတာခုတ်ကတောက်ကြနေမှာအတည်ပြုပြောကြားခဲ့ပါတယ်။လေကြောင်းတိုက်ခိုက်မှုတွေဟာရည်မှန်းထားတဲ့ပြစ်မှတ်တွေကိုထိမှန်ခဲ့တယ်လို့လည်းမစ္စတာခုတ်ကပြောဆိုခဲ့ပေမဲ့နောက်ထပ်အသေးစိတ်တော့ပြောဆိုခဲ့ခြင်းမရှိပါဘူး။အာဖဂန်တပ်တွေရဲ့ထိုးစစ်တွေကိုအထောက်အကူဖြစ်တဲ့ဆိုရင်တာလီဘန်စစ်သွေးကြွတွေပေါ်လေကြောင်းကနေပုံမထိုးစစ်ဆင်တိုက်ခိုက်နိုင်တယ်လို့ဒီလအစောပိုင်းမှာပဲသမ္မတအိုဘားမားကအခွင့်ပြုပေးခဲ့တာဖြစ်ပါတယ်။အာဖဂန်လုံခြုံရေးတပ်စခန်းတွေနဲ့အရက်သားဒေသတွေကို IS စစ်သွေးကြွအဖွဲ့နဲ့ဆက်နွယ်တဲ့စစ်သွေးကြွတွေကညဘက်မှာပူးပေါင်းတိုက်ခိုက်ခဲ့ရာကနိုင်ငံရဲ့အရှေ့ပိုင်းဒီတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ကြောင်းတာဝန်ရှိသူတွေကတောက်ကြနေမှာပြောဆိုခဲ့ပါတယ်။နန်ဂါဟာပြည်နယ်ကော့ခရိုင်မှာမနေ့ကအထီတိုက်ပွဲတွေဆက်ဖြစ်ပြီးတော့ IS စစ်သွေးကြွအယောက်30ထဲမှနဲ့တေဆုံးပြီးအများပြဒဏ်ရာတွေရရှိခဲ့တယ်လို့ပြည်내အစိုးရပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောဆိုခဲ့ပါတယ်။အမျိုးသမီး2ဦးအပါအဝင်အရက်သား3ဦးတေဆုံးပြီးတော့နောက်ထပ်12ယောက်ဒဏ်ရာတွေရရှိခဲ့တယ်လို့သူကအတည်ပြုခဲ့ပါတယ
်။ VOA American တိုင်းရဲ့မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ခင်တဲ့တွေကိုဆက်လက်ကြည့်ညာနေပါတယ်ထိုင်းနိုင်ငံကို3ရက်ကြာခီးတွားရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာတောက်ကြနေမှာထိုင်းဆိုတာတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးရွှေ့ပြောင်းအလုပ်သမားအရေးဒုက္ခသည်တွေအရေးအပါဝင်နှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ဒါအပြင်ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနမှာတရားဖိတ်ခေါ်ထားတဲ့ထိုင်းနဲ့မြန်မာနိုင်ငံကတက္ကသိုလ်ကျောင်းသားတွေကိုလည်းမိန့်ခွန်းပြောကြားခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အောင်ချာနဲ့တွေ့ဆုံခဲ့စဉ်အတွင်းထိုင်းနိုင်ငံမှာအကြောင်းမျိုးမျိုးနဲ့ရောက်နေတဲ့မြန်မာနိုင်ငံသားတွေနေရပြန်နှံ့ရေးကိုအဓိကထားပြောဆိုခဲ့တယ်လို့ထိုင်းနိုင်ငံကဒုက္ခသည်စခန်းတွေမှာဆယ်စုနှစ်နဲ့ချီပြီးနေထိုင်နေကြတဲ့ဒုက္ခသည်တသိန်းကျော်ကိုပြန်လည်ခေါ်ယူနိုင်ဖို့အတွက်မြန်မာနိုင်ငံအနေနဲ့အများကြီးလှုပ်သွားဖို့လိုနေတယ်လို့ပြောကြားခဲ့ပါတယ်။ဒီဒုက္ခသည်တွေအတွက်ပြန်ရှာအိမ်တာသမီတွေအတွက်စာသင်ကျောင်းသူတို့ကျန်းမာရေးအတွက်ဆေးရုံနဲ့အလုပ်ကင်ဖန်တီးပေးဖို့လိုအပ်နေတာမို့လှုပ်ရှားရင်းအများကြီးရှိကြောင်းပြောကြားခဲ့တာပါ။ဒေါ်အောင်ဆန်းစုကြည်နဲ့ထိုင်းဝန်ကြီးချုပ်တို့ဟာနေဆက်ဖြတ်ကျော်မှုရွှေ့ပြောင်းအလုပ်သမားရေးကိစ္စပူးပေါင်းဆောင်ရွက်မှုအပါအဝင်အလုပ်သမားတွေအလုပ်ကင်ရရှိရေးသဘောတူညီချက်စတဲ့နားလည်မှုစာချုပ်လွှာ၃ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။စနေနေ့မှာတော့ဒေါ်အောင်ဆန်းစုကြည်ကမြန်မာနိုင်ငံကိုပြန်လာမှာဖြစ်ပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူခွင့်အထုကိုယ်စားလှယ် Miss ရန်ဟီလီဟာတောက်ကြနေမှာကချင်ပြည်နယ်ကိုတွားရောက်ခဲ့ပြီးပြည်နယ်အစိုးရအဖွဲ့အရက်ဖက်လူအဖွဲ့စည်းတွေနဲ့တွေ့ဆုံပြီးစစ်ဘေးရှောင်ဒုက္ခသည်စခန်းကိုလည်းတွားရောက်ခဲ့ပါတယ်။ Miss ရန်ဟီလီဟာကချင်ပြည်နယ်အခြေစိုက်အရက်ဖက်လူအဖွဲ့စည်းတွေနဲ့တွေ့ဆုံပြီးဖားကန်ဒေသမှာတယံစာတာတွေအလွန်ကျွံတူးဖော်နေတဲ့အရေးပေါ်မှာစစ်ဘေးရှောင်ဒုက္ခသည်တွေနဲ့အမျိုးသမီးတွေအရေးကိုဆွေးနွေးခဲ့ပါတယ
်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းပင်လယ်ပြင်မှာအင်ဒိုနီးရှားသမ္မတခုနှစ်ဦးပြန်ပေးဆွဲဖမ်းဆီးခံခဲ့ရတယ်လို့အင်ဒိုနီးရှားအစိုးရတာဝန်ရှိသူတွေကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဒါဟာဆိုရင်နှစ်နိုင်ငံကြားရေပိုင်နက်မှာနောက်ဆုံးဖြစ်ပေါ်ရတဲ့ပြန်ပေးဆွဲမှုဖြစ်ပါတယ်။ တင်မောသား73ဦးဟာကြောင်မီသွေးတင်တင်မောတစင်းကိုတက်ဆောင်လာတဲ့ဆွဲတင်မောမှာလိုက်ပါလာစဉ်စုလူပင်လယ်ထဲမှာတင်းလာနေတုန်းကလက်နက်ကင်တွေပြန်ပေးဆွဲခံခဲ့ရတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ပြန်ပေးဆွဲခံရတဲ့သူတွေပြန်လည်လွတ်မြောက်လာဖို့အတွက်အစိုးရအနေနဲ့တက်နိုင်တဲ့နီလန်းတွေဘက်ကနေကူညီလှုပ်ဆောင်ပေးသွားမယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူရီကပြောဆိုခဲ့ပါတယ်
အာဖဂန်သမ္မတအရှရဖ်ဂါနီဟာပါကစ္စတန်သမ္မတမမ်မူးဟူစိန်နဲ့တက်ခ်ကန်မြို့မှာတွေ့ဆုံမှုအတွက်တောက်ကြနေမှာတွေ့ဆုံမယ်လို့သဘောတူခဲ့ပါတယ်ဒီလိုတွေ့ဆုံမှာဖြစ်ကြောင်းအာဖဂန်သမ္မတရဲ့လက်ထောက်ပြောခွင့်ရရှာဟူဆန်မာတူဇာဝီကအတည်ပြုပြောဆိုပါတယ်
အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်မှာနေထိုင်တဲ့မျိုးသမီးတဦးဟာမေယိုခွဲစိတ်ကုသမှုခံယူပြီးပြန်သတိရလာချိန်မှာဗြိတိရှလေတံပြောင်းသွားခဲ့ပါတယ်။ဟူစတန်မြို့ကမက်သော်ဒစ်ရှူဂါလန်စေယုံမှာပြီးခဲ့တဲ့ဒီဇင်ဘာလကမေယိုအနေထားတက်အောင်ကုသခဲ့တဲ့အသက်33နှစ်အရွယ်လီဇာအလီအလာမီယာဟာမေဇေပေခွဲစိတ်ကုသမှုကနေသတိပြန်ရလာချိန်မှာတော့တိတ်ကိုရှာရှာပါပါနိုင်ငံခြားသားလေယူလေသိမ်းနဲ့စကားပြောတဲ့ယောဂရနေတာကိုတွေ့ခဲ့ရပါတယ်။
စနေနေ့နက်ခင်းသတင်းအစီအစဉ်ကိုဒေါက်ခင်မျိုးသက်နဲ့မန္နနာချန်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့ဗြိတိန်နိုင်ငံနဲ့ပတ်သက်လို့ကမ္ဘာခေါင်းဆောင်တွေရဲ့တုံ့ပြန်သံတွေကိုစူးစီးတင်ပြမှာပါ။ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ဆုံးဖြတ်လိုက်တဲ့ကိစ္စဟာကမ္ဘာတလွှားကိုရိုက်ခတ်သွားခဲ့ပါတယ်။ကမ္ဘာခေါင်းဆောင်အများစုကတော့ဒါဟာဗြိတိန်လူထုရဲ့ဆုံးဖြတ်ချက်ဖြစ်တဲ့အတွက်လေးစားတယ်ဆိုတာနဲ့အစချီတုံ့ပြန်ကြပါတယ်။အဲ့ဒီနောက်မှာတော့သူတို့နိုင်ငံအသီးသီးရဲ့အကျိုးစီးပွားနဲ့ဆက်ဆက်ပြီးဘလို့လှုပ်ဆောင်တဲ့နည်းဆိုတာတွေကိုဆက်ပြောကြတာတွေ့ရပါတယ်။ကမ္ဘာခေါင်းဆောင်တွေရဲ့အဓိကတုံ့ပြန်ပြောကြားချက်တွေကိုဥကျော်စန္တာကစူးစီးပြီးကောက်နှုတ်တင်ပြမှာပါရှင
်။ဥရောပသမဂ္ဂကဗြိတိန်နိုင်ငံခွဲထွက်ဖို့ဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးတော့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြည်သူတွေကလမ်းကြောင်းသစ်ကိုရှောက်လန်းဖို့ဆုံးဖြတ်လိုက်ပြီးဖြစ်တဲ့အတွက်ကြောင့်အဲ့ဒီဥတီချက်သစ်ကိုသွားတဲ့နေရာမှာခေါင်းဆောင်မှုအစ်စ်လိုအပ်လိမ့်မယ်ဆိုပြီးတော့သူနှုတ်ထွက်မဲ့အကြောင်းကိုပြောသွားခဲ့ပြီးဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဗြိတိန်နိုင်ငံရဲ့အရင်းနှီးဆုံးမဟာမိတ်နိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုရဲ့သမ္မတဘရက်အိုဘားမားကဗြိတိန်နဲ့ရောဥရောပသမဂ္ဂနဲ့ရောမိမပြက်ဆက်လက်ဆက်ဆံသွားရေးကိုဦးတည်ပြီးတော့ပြောကြားသွားတာတွေ့ရပါတယ်
။ Just few hours ago I spoke with Prime Minister David Cameron. David has been an outstandingfriend and partner on the global stage and based on our conversation I'm confident that the UK is committed to an orderly transition
now you know how david cameron နဲ့စကားပြောပါတယ် UK က EU ကနေနှုတ်ထွက်တဲ့ကိစ္စကိုစနစ်တကျလှုပ်ဆောင်သွားမှာဖြစ်တယ်လို့သိရပါတယ်နှစ်နိုင်ငံကြားစီးပွားရေးဘဏ္ဍာရေးကိုဆက်ပြီးတော့ကြီးထွားအောင်ပုံမပြတ်ဆောင်ရွက်သွားဖို့သဘောတူကြပါတယ်ပြီးတော့ကျွန်တော်ဟာဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲနဲ့လည်းစကားပြောပါတယ်ဥရောပမဟာမိတ်တွေနဲ့အမေရိကန်ပြည်ထောင်စုတို့ဟာဆက်လက်ပြီးတော့နီးနီးကပ်ကပ်ဆက်ဆံသွားဖို့သဘောတူကြပါတယ်
အခုလိုဗြိတိန်နှုတ်ထွက်ဖို့ဆုံးဖြတ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဥရောပသမ္မတခေါင်းဆောင်တွေဟာဒီရက်တွေအတွင်းမှာတွေ့ဆုံဆွေးနွေးကြဖို့စီနေပါတယ်။ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကလည်းအကြီးမားဆုံးဘုံစည်းကြီးတစ်ခုကနှုတ်ထွက်တာဟာဗြိတိန်နိုင်ငံရဲ့မဟာအမှတ်ဖြစ်တယ်လို့ဆိုပါတယ်။ဒီနေရာမှာကျန်နိုင်ငံတွေလိုက်လုကြလိုက်မယ်မထင်ဘူးလို့သူကယုံကြည်ကြောင်းပြောပါတယ်။သို့တော်လည်းပဲ Netherlands နိုင်ငံမှာနိုင်ငံရေးအစီအဝါသိပ်ကောင်းနေတဲ့လက်ယာဝါဒီနိုင်ငံရေးသမား Grit Wilders ကတော့သူတို့နိုင်ငံအနေနဲ့လည်းဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်နေတဲ့ကိစ္စအပေါ်လူလူဆန္ဒခံယူပွဲလှုပ်ဆောင်ဖို့တောင်းဆိုနေပါတယ်။ဒီလိုခွဲထွက်လူရဲစစ်တွေဘာကြောင့်ပေါ်ပေါက်လာလဲဆိုတာနဲ့ပတ်သက်ပြီးတော့အမ်စတာဒန်မြို့ကနိုင်ငံရေးသိပ်ပံပါမခတူကတော့ဥရောပခေါင်းဆောင်တွေဟာပေါင်းစည်းရေးဆိုတာကိုစိတ်ဖိပြီးတော့တွန်းနေကြတယ်။တကယ်တော့ဒီမိုကရေစီဖော်ဆောင်ရေးဒီမိုကရေစီစနစ်နဲ့အညီတာဝန်ခံမှုတာဝန်ယူမှုတွေစီရေးကိုပူပီးဦးစားပေးတယ်လို့ဆိုပါတယ်လူဒုထောက်ခံမှုသဘောတူညီမှုနဲ့အညီသာလုပ်စင်တယ်လို့ဥရောပပြည်သူတွေကယူဆနေကြတာပါဆိုပြီးတော့သူကပြောကြပါတယ်ကျန်ဥရောပနိုင်ငံခေါင်းဆောင်တို့ကတော့ဒီဆုံးဖြတ်ချက်ဟာမှားယွင်းတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ဆိုကြပါတယ်ဂျာမနီနိုင်ငံဝန်ကြီးချုပ်အင်္ဂလာမာကာကဆိုရင်ဗြိတိန်လူထုရဲ့ဆုံးဖြတ်ချက်ကိုမိမိတို့ဝန်ထဲစွာနဲ့လက်ခံရပါတယ်ဒီလိုရဟာဥရောပနဲ့ဥရောပပေါင်းစည်းရေးအတွက်ထိုးနှက်မှုတရားဖြစ်တယ်လို့သူကမှတ်ချက်ချသွားပါတယ်ပြင်သစ်သမ္မတဖရန်ဆွာအိုလွန်ကလည်းဗြိတိန်နိုင်ငံရဲ့ဆုံးဖြတ်ချက်ကြောင့်စိတ်မကောင်းဖြစ်ရကြောင်းအခုလိုပြောကြားသွားပါတယ
် Et je le regrette profondément pour le Royaume-Uni et pour l'Europe
ဗြိတိန်ရဲ့ဆုံးဖြတ်ချက်ကြောင့်ဗြိတိန်အတွက်ရောဥရောပအတွက်ပါစိတ်မကောင်းဖြစ်ရပါတယ်ဒါပေမဲ့သူတို့ရဲ့ဆုံးဖြတ်ချက်ကိုတော့လေးစားလိုက်နာကြရမှာပါ
ပြင်သစ်နိုင်ငံသားဝန်ကြီး Young Mark Aero ကတော့ဒီလိုနှုတ်ထွက်သွားတာကိုဥရောပပြည်သူတွေရဲ့ယုံကြည်မှုပြန်လည်တည်ဆောက်ရေးနဲ့တုံ့ပြန်ကြရမယ်လို့ဆိုပါတယ်ဗြိတိန်နိုင်ငံဟာဥရောပသမဂ္ဂနိုင်ငံတွေကြားရုရှားနိုင်ငံကိုဆန့်ကျင်တဲ့နေရာမှာအတက်ကြွဆုံးနိုင်ငံဖြစ်ပါတယ်။ဒ ဒါကြောင့်ဥရောပသမဂ္ဂကဗြိတိန်နှုတ်ထွက်တာကိုရုရှားကထောက်ခံလိမ့်မယ်လို့သုံးသပ်ချက်တွေရှိနေကြတာပါ။ဒါကြောင့်လဲဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဗြိတိန်နှုတ်ထွက်ရေးကိုရုရှားသမ္မတပူတင်လူလားသလို IS အကြမ်းဖက်သမားခေါင်းဆောင်လည်းပဲကြိုဆိုလိမ့်မယ်လို့သူကပြောခဲ့ပါတယ်။ဒီလိုပြောကြတာဟာအဆင့်နိုင်နိုင်ငံရေးဇယိတ်ရတာဖြစ်တယ်လို့သမ္မတပူတင်ကတုံ့ပြန်ပြီးတော့ဗြိတိန်ပြည်သူတွေနှုတ်ထွက်ဖို့ဆုံးဖြတ်ရတာနဲ့ပတ်သက်ပြီးတော့အခုလိုသုံးသပ်သွားပါတယ
်။ Я уже говорил, что мы никогда не вмешивались.
ချက်ချုံကြနေသူတွေကိုဘယ်သူမှအစာမကျွေးခြင်းအထောက်ပံ့မပေးခြင်းမဘူးအဲ့ဒီနိုင်ငံတွေနဲ့တတိုင်းပြည်လုံးကိုမကျွေးထားခြင်းရပါဘူးဒါအပြင်လူတွေအလုံးရင်းနဲ့ဝင်လာကြတဲ့ဖြစ်စဉ်တွေကြောင့်လုံခြုံရေးအခြေအနေဆုတ်ယုတ်ကျဆင်းလာတဲ့အပေါ်မှာလည်းဗြိတိန်မဲဆန္ဒရှင်တွေမကြေမနက်ဖြစ်နေကြတာပ
ါဗြိတိန်နိုင်ငံနှုတ်ထွက်သွားတဲ့အကြောင်းဥရောပသမဂ္ဂအတွင်းမှာအကြီးအကျယ်ကြေရိုက်ခတ်နေသလို United Kingdom လို့ခေါ်တဲ့ဗြိတိန်နိုင်ငံအတွင်းမှာလည်းပဲကြေရိုက်ခတ်လာနိုင်တယ်လို့တချို့ကသုံးသပ်ကြပါတယ်မကြသေးမီကမှတိကျလွတ်လပ်ရေးယူဖို့ဆန္ဒခိုင်ပွဲလုပ်ခဲ့တဲ့ Scotland ဆိုရင်ဥရောပသမဂ္ဂခွဲထွက်ရေးကိုဆန့်ကျင်ခဲ့တဲ့ဒေသဖြစ်ပါတယ်အခုခါမှာလွတ်လပ်ရေးယူမဲ့ကိစ္စကိုလည်းပဲပြန်ပြီးတော့လူလူဆန္ဒခိုင်ပွဲလှုပ်လှနိုင်စရာရှိတယ်လို့သုံးသပ်ပြောကြားနေကြပါတယ်ခင်ဗျာ
ဥကျော်ဆန်းသာပြောပြသွားတာပါအခုလိုဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံခွဲထွက်တော့မယ့်ကိစ္စအပေါ်မှာဥရောပရောက်မြန်မာတွေကြားမှာလည်းသဘောထားအမြင်တွေအမျိုးမျိုးရှိနေကြတာပါဒါအပြင်မြန်မာနိုင်ငံအပေါ်ကိုလည်းဘယ်လိုတက်ရောက်မှုရှိနိုင်မလဲဆိုတာကိုမနနာချန်းကစူးစီးပြီးဆက်လက်တင်ပြမှာပါရှင
်ဟုတ်ပါတယ်အဖွဲ့ဝင်28နိုင်ငံရှိတဲ့ EU တွေကနေဗြိတိန်နိုင်ငံခွဲထွက်ရေးမထွက်ရေးပြီးခဲ့တဲ့ဇွန်လ23ရက်နေ့ကလူမှုဆန္ဒခံယူပွဲကျင်းပခဲ့တာဖြစ်ပြီးမဲရလက်တွေအရာခွဲထွက်ရေးထောက်ခံသူတွေဘက်က400ခန့်လုံးအသာနဲ့အနိုင်ရသွားခဲ့ပါတယ်မဲရလက်တွေကျင်ညာပြီးမှပဲခွဲထွက်ရေးမဲပေးခဲ့ကြသူတွေအောင်ပွဲခံခဲ့ကြသလိုနိုင်ငံတကာခေါင်းဆောင်တွေရဲ့တုံ့ပြန်မှုတွေနဲ့ကမ္ဘာအစုရှယ်ယာဈေးကွက်နဲ့ငွေကြေးဈေးကွက်တွေမှာလည်းအများကြီးကိုရိုက်ခတ်မှုတွေရှိခဲ့တာပါအခုလိုတစ်ကမ္ဘာလုံးပေါ်အနည်းနဲ့အများရိုက်ခတ်မှုရှိစေတဲ့ဗြိတိန်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဥရောပရောက်မြန်မာတွေကြားမှာလည်းအမြင်သဘောထားတွေအမျိုးမျိုးရှိခဲ့ကြပါတယ်ဗြိတိန်မှာနေထိုင်တဲ့မြမနွယ်ဘွားတဦးဖြစ်တဲ့မြမရေးသုံးသက်သူဦးအောင်ခင်ကတော့ခွဲထွက်ရေးဘက်ကိုကိုယ်တိုင်ထောက်ခံပေးပေးခဲ့သူပ
ါလင်မယားကွဲတယ်လို့ပေါ့ဗျာဒီနှစ်ပေါင်း40လောက်အတူပေါင်းတင်လာတဲ့အဖွဲ့အစည်းတစ်ခုကနေထွက်တယ်ဆိုတော့အဲထွက်ခါစားမှာတော့ဒီအကဲအကဲလေးတွေရှိတာပေါ့ဒါပေမဲ့လည်းဒီနေရာတွေကမဖြေရှင်းနိုင်တဲ့အကဲအကဲတွေမဟုတ်ဘူးဒါတွေကရေတိုးပြဿနာပေါ့ဒါပေမဲ့ရေရှည်ကြတော့ကောင်းသွားလိမ့်မယ်ဒါမှမဟုတ်ကျွန်တော်တို့ကဒီထွက်တာကောင်းတယ်လို့ယူဆပြီးထွက်တဲ့ဘက်ကအော်မဲပေးကြတာပေါ့ထွက်တဲ့အတွက်ကိုယ်ကနဲ့ကိုယ်ဆုံးဖြတ်ချက်ချနိုင်တယ်ဆိုတော့အရင်ကတော့ကိုလုံး EU ရဲ့ဆုံးဖြတ်ချက်တွေကိုလိုက်လုံနေရတာများတာပေါ့
ဂျာမနီနိုင်ငံမှာနေထိုင်တဲ့ဥရောပရောက်မြန်မာများဖိုရမ်ကိုတည်ထောင်သူဥနွယ်အောင်ကတော့ဗြိတိန်ရဲ့ခွဲထွက်မှုကိုမလိုလားပေမဲ့ဗြိတိန်ပြည်သူတွေရဲ့ဆန္ဒကိုတန်ဖိုးထားရမှာဖြစ်တယ်လို့ပြောပါတယ
်ကျွန်တော်အမတန်ဝန်းနေတယ် Great Britain ဒီနိုင်ငံကြီးတနိုင်ငံအနေနဲ့EU တွေကနေပြီးတော့ထွက်သွားတယ်ဆိုတာကတော့ဒီဥစားဝင်းနေစရာကောင်းတယ်မဖြစ်သင့်ဘူးဒါပေမဲ့လည်းပဲဒါက UK မှာနေနေတဲ့သူတို့လူမျိုးတွေရဲ့ဆုံးဖြတ်ချက်ပဲဖြစ်တယ်ဆိုတော့ဒါကိုလည်းပဲကျွန်တော် respect လုပ်ပါတယ်ဆိုတော့အခုဆိုလို့ရှိရင်ပဲချက်ချင်းသိတာပြီဒီအင်္ဂလိပ်ရဲ့စီးပွားရေးဥပမာသူတို့ရဲ့ဟို Sterling ပေါင်းဟာပြုံးလဲဆိုတခါလဲဟိုဆရာကနော်နဆရာကနော်အထီတော်ကြသွားတယ်ဆိုတော့သူတို့ရှေ့ရေးမှာဒီစီးပွားရေးအရာတော်တော်ပြဿနာရှိမယ်ဆိုတော့ဟိုတော့ကြိုပြီးတော့မြင်ကြည့်လို့ရပါတယ်ခင်ဗျာ
ဒါအပြင်ဗြိတိန်ရဲ့ EU အဖွဲ့ဝင်ဖြစ်နှုတ်ထွက်မှုကြောင့်မြန်မာနိုင်ငံအပေါ်ဘလို့ရိုက်ခတ်မှုတွေရှိနိုင်မလဲမြန်မာနိုင်ငံမှာအရင်အစိုးရတွေလက်ထက်လူခွင့်ရချိုးဖောက်မှုတွေကြောင့် EU ကပိတ်ဆို့တန်းခတ်အရေးယူမှုတွေချမှတ်ထားတာပါဒီရဲယူမှုတွေကိုနှစ်စဉ်ပထမ6လပတ်အတွင်းပြန်လည်သုံးသပ်လည်ရှိပါတယ်။ဒီလိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့အရေးပါတဲ့ဆုံးဖြတ်ချက်တွေကို EU ကချမှတ်တဲ့အခါမျိုးမှာ EU အဖွဲ့ဝင်အတွင်းဗြိတိန်နိုင်ငံမပါဝင်တော့ခြင်းကမြန်မာအရေးမှာတိတိတသာအာရော့သွားနိုင်မယ်လို့မယူဆဘူးလို့ဦးအောင်ခင်ကပြောပါတယ
်။ EU ကလူတွေကဗမာပြည်စစ်အစိုးရနဲ့ဆက်ဆံပြီးလှုပ်တာဒီပင်သစ်တို့ဂျာမနီတို့လှုပ်တာပေါ့လေဆိုအင်္ဂလိပ်ကအဆက်အဆံနဲ့အခုဒီ EU ကထွက်တယ်ဆိုရင်လည်းသူတို့ဒီ Lisbon စာချုပ်အရဆိုလို့ရှိရင်ထွက်တဲ့ကိစ္စကိုအစီအစဉ်လုပ်ဖို့ကနှစ်နှစ်ကြာတယ်အဲ့တော့ဒီနှစ်နှစ်အတွင်းမှာဗြိတိန်ကဒါ EU အဖွဲ့ဝင်အဖြစ်နဲ့ရှိနေဦးမှာပဲဒီကြားထဲမှာအချိန်အများကြီးရပါတယ်ဗမာနဲ့ပတ်သက်လို့လည်းသူတို့ adjust လုပ်နိုင်တာပေါ့လေဗမာပြည်နဲ့ပတ်သက်လို့
အလားတူဥနွယ်အောင်ကလည်းဗြိတိန်နိုင်ငံအနေနဲ့ EU အဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ခြင်းမထွက်ခြင်းကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ EU ရဲ့မူဝါဒတွေမှာကြီးမားတဲ့အပြောင်းအလဲတွေမရှိနိုင်ဘူးလို့သုံးသပ်ခဲ့တာပါ 1993ခုနှစ်ကစပြီး EU အဖွဲ့ဝင်ဖြစ်လာခဲ့တဲ့ဗြိတိန်နိုင်ငံအနေနဲ့ EU အဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ဖို့ဆုံးဖြတ်ချက်ထွက်လာခဲ့ပြီးတဲ့နောက်တောက်ကြနေကဥရောပအစုရှယ်ယာဈေးကွက်ဖွင့်ချိန်မှာတိတိတသားကျဆင်းခဲ့တယ်လို့အမေရိကန်နဲ့အာရှတလောမှာလည်းအစုရှယ်ယာဈေးတွေကျဆင်းခဲ့ပြီးဗြိတိန်ငွေစတာလင်ပေါင်ဈေးဟာလည်း31နှစ်အတွင်းအနိုင်ဆုံးအထိကိုကျဆင်းသွားခဲ့ရတာဖြစ်ပါတယ်ဒီလိုစီးပွားရေးအကျိုးသက်ရောက်မှုအပြင်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်လည်း3လအတွင်းသူနှုတ်ထွက်မယ်လို့တောက်ကြနေကကြေညာခဲ့ပါတယ်ရှင
်မနက်နာချမ်းပြပြသွားတာပါအခုတော့ထိုင်းနိုင်ငံကိုရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်နဲ့ထိုင်းဝန်ကြီးချုပ်တို့တွေ့ဆုံဆွေးနွေးပွဲအကြောင်းတင်ပြမှာပါရှင်မြန်မာဘက်ကအစဉ်သစ်မဖြစ်မချင်းထိုင်းနိုင်ငံမှာရှိနေတဲ့မြန်မာဒုက္ခသည်တွေနေရက်ပြန်ပို့မှာမဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာကမနေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။မနေ့တောက်ကြနေ့ကဘန်ကောက်မြို့တော်မှာထိုင်းဝန်ကြီးချုပ်နဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအဲ့ဒီလိုပြောကြားလိုက်တာပါ။ထိုင်းနယ်ဆက်တက်ခရိုင်မှာရှိတဲ့ဒုက္ခသည်စခန်းကမြန်မာဒုက္ခသည်တွေနေရက်ပို့ဆောင်ဖို့နှစ်နိုင်ငံအစိုးရပူးတွဲလုပ်ငန်းအဖွဲ့ဖွဲ့စည်းဆောင်ရွက်ရေးအပါအဝင်မြန်မာဘက်ကအစဉ်အသစ်ဖြစ်မှဒုက္ခသည်တွေပြန်ပို့ဖို့အစီအစဉ်ကိုစတင်မှာဖြစ်တယ်လို့သူ့အနေနဲ့ပြောဆိုခဲ့ကြောင်းဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်မြန်မာအစိုးရစ조사နေတဲ့အမျိုးသားယဉ်ကျေးစီရေးဖြစ်စဉ်ကိုလည်းထိုင်းအနေနဲ့သဘောတူကြောင်းသူကအခုလိုပြောသွားပါတယ်။
พูดคุยถึงเรื่องผู้หนีภัยจากการสู้รบจากเมียนมา
မြန်မာနိုင်ငံကပြည်ပခတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံကိုထွက်ပြေးလာသူတွေနဲ့ပတ်သက်ပြီးကျွန်တော်တို့ဆွေးနွေးခဲ့ပါတယ်ကျွန်တော်တို့နှစ်ယောက်စလုံးအနေနဲ့မြန်မာနိုင်ငံရဲ့အမျိုးသားယဉ်ကျေးစီရေးဖြစ်စဉ်အပေါ်မှာသဘောတူညီကြပါတယ
်ထိုင်းနိုင်ငံမှာလက်ရှိမြန်မာဒုက္ခသည်တသိန်းကျော်ခိုးလုံနေထိုင်နေစေပါတိုင်းဒေသဒေသတွေမှာမြန်မာစစ်တပ်နဲ့လက်နက်ကင်တိုက်ပွဲတွေကြောင့်လူတွေအစုလိုက်ပြုံလိုက်သူတို့ရဲ့အိုးအိမ်တွေကိုစွန့်ခွာပြီးနေဆက်ကိုထွက်ပြေးလာခဲ့ကြတာဟာနှစ်ပေါင်း30ကျော်ရှိခဲ့ပါပြီ။ဒါကြောင့်ဒုက္ခသည်အလုံးနေရက်ပြန်လာနိုင်ရေးအတွက်မြန်မာအစိုးရတဲ့အနေနဲ့အစွမ်းကုန်စ조사ဆောင်ရွက်သွားမယ့်အကြောင်းဒေါအောင်ဆန်းစုကြည်ကလည်းသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်။
Of course, what we want is that all people displaced from our country should come back to us and should come back to the kind of conditions which they will never
want to be in. ဘုရင်စွန့်ခွာထွက်ပြေးခဲ့ကြတဲ့လူတွေအားလုံးကိုနေရာရင်းပြန်လာနိုင်ကြဖို့ကျမတို့ကလိုလားပါတယ်။ဒါပေမဲ့လို့သူတို့အခုလိုပြန်လာတဲ့အခါမှာသူတို့အနေနဲ့ဘယ်တော့မှဘုရင်စွန့်ခွာထွက်ပြေးဖို့မစဉ်းစားကြမဲ့အခြေအနေမျိုးရှိမှသူတို့ပြန်လာတင်ကြပါတယ်။အဲ့ဒီအတွက်ကျမတို့ကအများကြီးလှုပ်ဆောင်စရာတွေရှိပါတယ်။အားလုံးပြန်လာကြပါလို့ပြောယုံနဲ့မလုံလောက်ပါဘူး။သူတို့ပြန်လာကြရင်နေထိုင်ဖို့အိမ်တွေရှိရမယ်။သူတို့သားသမီးတွေပညာသင်ဖို့ကျောင်းတွေရှိရမယ်။သူတို့ကိုစောင့်ရှောက်နိုင်ဖို့ဆေးရုံတွေရှိရပါမယ်။ရေးကြီးဆုံးကတော့သူတို့အတွက်အလုပ်ကိန်းတွေရှိဖို့လိုအပ်ပါတယ်။ဒါကြောင့်အလုပ်ကိန်းဖန်တီးရေးဟာကျမတို့နိုင်ငံအတွက်အရေးကြီးဆုံးပဲဖြစ်ပါတယ်
။ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာနဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံပွဲမှာလဲထိုင်းမြန်မာနှစ်နိုင်ငံကြားနယ်စပ်ဖြတ်ကျော်ရေးဆိုင်ရာသဘောတူညီချက်အလုတ်သမားအလုတ်ခံထားရေးဆိုင်ရာသဘောတူညီချက်နဲ့အလုတ်သမားရေးရာပူးပေါင်းဆောင်ရွက်ရေးဆိုင်ရာနားလည်မှုစာကျွန်းလွှာမှာနှစ်နိုင်ငံအလုတ်သမားရေးရာဝန်ကြီးတွေကလက်မှတ်ရေးထိုးခဲ့တဲ့အစီအစဉ်လဲပါဝင်ခဲ့ပါတယ်ဒီကနေ့စနေနေ့မှာတော့ရက်ရှ်ပူရာခရိုင်ထန်ဟင်းဒုက္ခသည်စခန်းကိုဒေါအောင်ဆန်းစုကြည်တွားရောက်ကြည့်ရှုမဲ့အစီအစဉ်ကိုရာသီဥတုဆွေးရဖို့ရှိတာကြောင့်ဖြတ်သိမ်းခဲ့ပေမဲ့ထိုင်းနိုင်ငံရောက်မြန်မာចောင်းသားတွေနဲ့ဒေါအောင်ဆန်းစုကြည်ကဗန်ကောက်မြို့မှာတွေ့ဆုံဖို့ရှိကြောင်းထိုင်းနိုင်ငံကသတင်းတွေမှာဖော်ပြထားပါတယ်ရှင်ထိုင်းဝန်ကြီးချုပ်နဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံရမှာမြန်မာရွှေပြောင်းအလုပ်သမားတွေနဲ့ပတ်သက်လို့နှစ်နိုင်ငံသဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးတာမျိုးဟာအရင်အစိုးရအဆက်ဆက်မှလည်းလုပ်ခဲ့ပေမဲ့အခု NLD အစိုးရတဲ့အနေနဲ့တော့ရွှေပြောင်းအလုပ်သမားတွေအကျိုးရှိအောင်ဆောင်ရွက်ပေးဖို့လိုတယ်လို့အလုပ်သမားရေးဆောင်ရွက်နေသူတွေကထောက်ပြခဲ့ကြပါတယ် VOA သတင်းတောက်မတ်အေးမာကဆက်ပြီးတင်ပြမှာပါရှင
်ထိုင်းနိုင်ငံကိုရောက်ရှိနေတဲ့မြန်မာအစိုးရရဲ့အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာတောက်ကြနေမှာတော့ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာနဲ့တွေ့ဆုံပြီးတဲ့နောက် နှစ်နိုင်ငံသဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးခဲ့တာပါဒီလိုရေးထိုးခဲ့ပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံဘက်ကမြန်မာလူသမားတွေနဲ့ပတ်သက်လို့သဘောတူညီချက်တွေကိုသတင်းစာရှင်းလင်းခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကရှေ့နေတူဦးလဲဖြစ်လက်ကျွန်းလူတပ်မှုနဲ့ပတ်သက်လို့တရားခဏ်တွေဘက်ကနေလိုက်ပါအကျိုးဆောင်ပေးနေတဲ့ရှေ့နေတူဦးလဲဖြစ်တဲ့ဦးအောင်မျိုးတန်းကအခုလိုပြောပြပါတယ
် MOU နဲ့ပတ်သက်လို့ကတော့လေဝန်ကြီးချုပ်ပြောသွားတဲ့စကား၅ချက်မှာတော့အလို့သမားတွေရဲ့ပြဿနာအားလုံးကို online အနေနဲ့စောင့်ကြည့်ပြီးတော့သူကကူညီဖြည့်ရှင်းပေးမယ်ဆိုတဲ့စကားပြောတယ်နောက်တစ်ခါအရင်တုန်းက16ကိုလေးဆိုတဲ့အဖွဲ့အဖွဲ့တို့ထိုင်းနိုင်ငံမှာထိုင်းနေဖွဲ့ထားတာရှိတယ်။ဒါပေမဲ့အဲ့ဒါတွေကအလုပ်မဖြစ်ဘူး။သူတို့လည်းဗမာဝန်ထမ်းတော်ကလုပ်တာပဲ။အလုပ်မဖြစ်ခဲ့ဘူး။ဒါပေမဲ့အဲ့ဒီအလုပ်မဖြစ်တဲ့ဟာကိုပြန်လည်ပြီးတော့တုံးသက်ပြီးတော့ပြင်ဆင်ပြီးတော့အကောင့်ထဲပေါ်ကူညီပေးမယ်လို့လည်းပြောတယ်။အရေးပေါ်ကြရင်16ကိုလေးကိုချက်ပါဆိုတဲ့ဟာ။တတိယကတော့အလုပ်သမားများတဲ့နေရာဒီမှာသူတို့ဒီကူညီဆောင်ချောက်ရေးအဖွဲ့တွေရုံးနေထားပေးမယ်လို့ပြောတယ်။အဲ့ဒီနေရာမှာအငယ်စိတ်ပူတာတစ်ခုကတော့တကယ်လို့ထားတဲ့နေရာမှာထိုင်းနဲ့ဗမာနဲ့ပေါင်းထားရင်တော့ပြဿနာမရှိဘူး။ဒါပေမဲ့သူတို့ထိုင်းနေကြီးပဲနဲ့သူတို့ဘာသာပြန်လာမယ်လို့မယ်ဆိုရင်တော့အငယ်တို့ဒီလိုကူညီဆောင်ချောက်ရေးအောင်ဒီမှာမဟုတ်ဘူးလို့မြင်တယ်။နယ်ချက်ကိုပြန်ကိုယ့်နိုင်ငံကိုပြန်မဲ့ဒီကူညီဆောင်ချောက်ပြီးတော့နိုင်ငံတို့ပြန်ပို့နိုင်အောင်ရုံးကနေထားပေးမယ်လို့ပြောပါတယ်။နံပါတ်၅အချက်ကတော့နယ်စပ်ဒေတာတွေမှာတိုးတက်ဖွံ့ဖြိုးအောင်ရေးဝင်ရထွက်ရလွှဲအောင်ရေးနောက်တစ်ခါအလုပ်နဲ့ပတ်သက်တဲ့သင်တန်းကျောင်းတွေဆိုတာမျိုးလုပ်ပေးမယ်ဆိုတဲ့အချက်၅ချက်ကိုပြောလာပါတယ်။ထိုင်းဘက်ကနေပြီးတော့သူတို့ပြောတဲ့အချက်တွေကတော့ရှင်းရှင်းပြောရင်အမြင်မှာတော့ကောင်းတယ်လို့တွေ့ရတဲ့အချက်တွေပါ။ဒါပေမဲ့အဲ့လိုအမြင်ကောင်းတယ်ဆိုတဲ့နယ်မှာဒီပုံမှာပူပေါင်းဆောင်ရွက်မှုရှိမလားဆိုတဲ့အချက်ကမူတည်ပါတယ
်။ဒေါက်ဆန်းစုကြည်ရဲ့ခရီးစဉ်အပေါ်မှာမြန်မာရွှေပြောက်လို့သမားတွေကတော့ထိုင်းနိုင်ငံတွင်းမှာအကာအကွယ်ရဖို့နဲ့ဒန်းတူအခွင့်အရေးတွေရဖို့မျှော်လင့်ထားကြတာပါ။ဒီခီးစဉ်ဟာမြန်မာရွှေပြောက်လို့သမားတွေအတွက်ဘလောက်အတိုင်းအတာထိအကျိုးရလတ်တွေထွက်ပေါ်နိုင်ပါသလဲလို့မေးတဲ့အခါမှာတော့ရှင်းနေဦးအောင်မျိုးတန်းကအခုလိုသုံးသပ်ပြောဆိုသွားပါတယ်
။ကျိုးရှိတယ်ဆိုတာမြန်မာနိုင်ငံသားတွေကတော့မျှော်လင့်တာပါ။ဒါပေမဲ့ခီးစဉ်ကျိုးရှိဖို့ဆိုတာကတော့အရင်အစိုးရလက်ထက်ကရေးထိုးထားတဲ့စာချုပ်တို့ရေးထိုးထားတဲ့ဆက်ဒီလုံငန်းစီအစီအစဉ်မျိုးဆောင်ရွက်တဲ့နေရာမှာကတော့အခုဆိုရင် MOU ဆိုလည်းမှထုတ်လိုက်ပါပြီ။၃ချက်ထုတ်တယ်လို့ပြောပါတယ်။၃ချက်ထုတ်တယ်ဆိုတဲ့ချက်ကတော့အရင်ပုံစံအတိုင်းပဲစေယုံတွေတိမဲ့အလုပ်မှာဖြစ်လိမ့်မယ်။နောက်တစ်ချက်ကတော့ခုနကပြောတဲ့ဟိုရေလုံငန်းအတွက်ဖြစ်လိမ့်မယ်။နောက်တစ်ခါအခုအဲ့ဒီထဲကိုတွင်းပြီးတော့စိုက်ပျိုးရေးလုပ်ငန်းတွေအတွက်ပါဦးရဲပါလာတယ်လို့ပြောပါတယ်။ဒီ MOU ပြဿနာကိုလည်းအန်ကေတို့ဒီဥစ္စာပေါင်းလို့ခဏခဏပြောနေကြပါ။ဒါပေမဲ့အဲ့လိုလက်မှတ်ထိုးပြီးတော့ပြင်ဆင်ထားတဲ့စာချုပ် MOU စာချုပ်ကိုလက်မှတ်ထိုးရဆိုရင်ဘယ်လောက်အထိအကျိုးရှိအောင်အလုပ်သမားတွေအကျိုးရှိအောင်ဆောင်ရွက်ပေးမလဲဆိုတဲ့အချက်ကအဓိကကြပါတယ်။ဒါကြောင့်မို့ဒီဟာတွေကိုတော့သူကလက်မှတ်ထိုးတဲ့အတိုင်းတော့အရင်ဆိုးကလက်မှတ်ထိုးတော့လက်မှတ်ထိုးပေးပါပြီ။ဒါပေမဲ့ account ထဲပေါ်တဲ့ဟာမှတော့အရင်လမ်းတိုင်းသွားရင်တော့အလုပ်သမားတွေအကျိုးရှိမှာမဟုတ်ပါဘူး။
မြန်မာနိုင်ငံအနေနဲ့အစိုးရတက်တက်လာပြီးတဲ့နောက်ပိုင်းအိန္ဒိယချင်းအာဆီယံနိုင်ငံတွေကိုလာရောက်လည်ပတ်တဲ့အစ်စ်မြင့်ခေါင်းဆောင်ရဲ့ခီးစဉ်ဟာဆီယနာတင်ထားတဲ့ထိုင်းနိုင်ငံအတွက်လည်းအကျိုးရှိတဲ့ခီးစဉ်ဖြစ်ပြောလို့ရပါတယ်။ဒီခီးစဉ်အတွင်းမှာပဲအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကတော့တန်းနဲ့ထီရှိတဲ့မြန်မာလူသမားတွေရဲ့အရေးကိစ္စတွေကိုထိုင်းအစိုးရနဲ့ဆွေးနွေးဖြေရှာနိုင်ရေးကိုမျှော်လင့်နေကြတာပါ။ဒါပေမဲ့ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်ပထမနေ့မှာပဲထိုင်းနိုင်ငံကအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေရဲ့သဘောထားတွေကိုတော့ပြောကြားခွင့်မရခဲ့ကြပါဘူး။ဒီအတွက်အလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကတော့ထိုင်းနိုင်ငံတွင်းကအခြေအနေတွေကိုတင်ပြပြောဆိုနိုင်ဖို့အတွက်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ရေးကိုကြိုးစားနေကြပါတယ်ရှင
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ရဲ့ဇွန်လ23ရက်နေ့ကနေ25ရက်နေ့ထိထိုင်းနိုင်ငံခီးစဉ်တွင်ထိုင်းနိုင်ငံမှာအကြောင်းမျိုးမျိုးနဲ့ရောက်နေတဲ့တိမ်ပေါင်းများစွာသောမြန်မာနိုင်ငံသားတွေကိစ္စအပါအဝင်ဘယ်လိုကိစ္စရပ်တွေများအောင်မြင်ပြီးမြောက်ဖွယ်ရှိတယ်လို့ကျွန်တော်တို့သောတာရှင်တွေမျှော်လင့်ကြပါတယ်ဒေါက်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်နဲ့ပတ်သက်တဲ့မျှော်လင့်ချက်တွေပေါ့အခုလာမယ့်စနေညတိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239231999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါည
ဒီကနေ့ညအစီအစဉ်မှာတင်ဆက်မဲ့တိုက်ရိုက်လေးလိုက်မှာဒေါအောင်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်အကြောင်းကိုဆွေးနွေးမှာမို့သရရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေနော်။စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 7 နာရီကနေ 9 နာရီအထိတစ်ချိန်၊ည နေ့လယ်12နာရီကနေနေ့ခင်း1နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုံးလွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာအင်္ဂလိပ်စာအစီအစဉ်နဲ့အတူနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေတဲမှာတော့
ဓာတ်လိုက်တယ်ဆိုတာကလျှက်စက်ကလူခန္ဓာကိုယ်ထဲကိုဖြတ်ပြီးတော့စီးသွားတာပေါ့လျှက်စက်က open circuit ဖြစ်နေလို့ရှိရင်အလုံးမလုံး close circuit ဖြစ်မှအလုံးလုံးတယ်အဲ့တော့
ဒါကတော့လျှက်စက်နဲ့ပတ်သက်တဲ့ NDA အကြောင်းပြောပြထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်အမျိုးသမီးကဏ္ဍကိုလည်းထုတ်လင်းပါပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအပေါ်မပြတ်ဒေါက်ခင်မျိုးသက်နဲ့ကိုအောင်တို့ကကောက်နှုတ်တင်ပြမှာပါရှင
်။တောက်ကြံနေထုတ် The Nation သတင်းစာရဲ့ Editor အပေါ်မှာတော့ Suji arrives wearing blinders. Johnson Suji ဟာထိုင်းနိုင်ငံမှာအားလုံးကိုတွေ့မြင်ဖို့မဟုတ်ဘဲရောက်လာတဲ့အကြောင်းကိုရေးသားထားပါတယ်။ထိုင်းဆိုရကလည်းပြဿနာအရင်းမြစ်တွေကိုဆွေးနွေးဖို့ဆန္ဒရှိတယ်ဆိုပေမဲ့မြန်မာနိုင်ငံကလူတွေခံစားနေရတာတော့မပဘူးလို့အစချီထားတာပါ။ပိုပြီးမမြင်ရအောင်ဖြစ်လာတဲ့အခြေအနေကိုဒေါန်ဆန်းစုကြည်ထိုင်းကိုတုံးရတာတည်ဝင်ခီးလာရောက်မယ်လို့ကြေညာခဲ့ခြင်းကထက်ကြက်တပရင်းနေထိုင်းကိုရောက်လာချိန်မှာပိုပြီးတည်တာလာတယ်လို့ဆိုပါတယ်။မြန်မာနိုင်ငံထဲမှာအခေါ်အဝေါ်ကစားပြီးပြဿနာရှိနေတဲ့ရိုဟင်ဂျာတွေကိုရခိုင်ပြည်နယ်ကမွတ်စလင်တွေလို့ပြောဆိုသုံးဆွဲဖို့မြန်မာအစိုးရကသတ်မှတ်ခဲ့တယ်လို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကလည်းရွှေချပြဿနာနဲ့အတူတခြားဒုက္ခတွေပြဿနာတွေကိုဖယ်ထုတ်ပစ်ခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးကိုတော့တိုးမြင့်ဖို့လုပ်နိုင်ခဲ့တယ်လို့ဝေဖန်ပါတယ်။ထိုင်းမြန်မာနှစ်နိုင်ငံအနေအထားကိုချင်းရင်မြန်မာကအစ်စ်ဆိုးကကနေအရက်သားအစိုးရဖြစ်အောင်ပြောင်းဖို့လုပ်နေချိန်မှာအရက်ဖက်အစိုးရအုပ်ချုပ်နေတဲ့ထိုင်းနိုင်ငံမှာထိုင်းစစ်တပ်က2014မှာအာဏာသိမ်းခဲ့တာကိုတွေ့ရပါတယ်။ဒါပေမဲ့ဒီမိုကရေစီလမ်းခီးမှာအနှောက်အယှက်တွေရှိနေတာကတော့နှစ်နိုင်ငံစလုံးမှာပါတဲ့။ထိုင်းမှာအဂတိလိုက်စားမှုတွေနဲ့အာဏာသိမ်းမှုတွေရှိနေချိန်မှာမြန်မာမှာကတော့အခုထိစစ်ဗိုလ်ချုပ်ကြီးတွေရဲ့လွှမ်းမိုးမှုမကင်းသေးဘူးလို့ဆိုပါတယ်။နှစ်နိုင်ငံဆက်ဆံရေးမှာလည်းနေဆက်မှာနေမြေပိုင်ဆိုင်မှုပြဿနာတွေနဲ့အတူနေဆက်တလျှောက်လက်နက်ကင်တိုင်းရင်းသားတွေနဲ့မြန်မာစစ်တပ်ကြားတိုက်ခိုက်နေတာတွေကနှစ်ပေါင်းများစွာနှစ်ဖက်အပြန်အလှန်ယုံကြည်မှုမရှိတဲ့အနေအထားဖြစ်ပေမဲ့အခုထိတပိုင်းတစချုပ်ကင်ထားစေမြန်မာစစ်တပ်နဲ့ထိုင်းကပြေးလဲအောင်လုပ်ပြီးသူတို့လိုချင်တာရအောင်ချဉ်းကပ်နေရတယ်လို့ဆိုပါတယ်။ဒေါန်ဆန်းစုကြည်ကလည်းမြန်မာစစ်ဗိုလ်ချုပ်တွေနဲ့လက်တွဲပြီးလှုပ်ဆောင်မှုသဘောတူညီမှုယူထားရပြီးဒါကလည်းဒေါန်စုကိုအရင်လိုပွန့်ပွန့်လင်းလင်းပြောဆိုမှုတွေမလုပ်စေတဲ့အကြောင်းဖြစ်တယ်လို့သူ့အဆိုအရဆက်ပြီးရေရှည်တည်တတ်နိုင်ရဲ့အတွက်အတက်နိုင်ဆုံးအပွန့်တိုက်နည်းနိုင်တဲ့မြတ်နည်းစင်မဲ့လမ်းကိုရွေးနေရတယ်လို့ဆိုပါတယ်။ဒါကြောင့်ထိုင်းနိုင်ငံကိုရောက်လာပြီးမဲ့ရိုဟင်ဂျာအရေးကိုရောနေဆက်ကဒုက္ခသည်တွေအရေးကိုပါဘာမှလုံနိုင်စွမ်းမရှိဘူးလို့ရေးသားထားပါတယ်
။ကမ္ဘောဒီးယားဒေးလီသတင်းမှာဆောင်းပါရှင် Alex Willemings ကကမ္ဘောဒီးယားတိုက်ခိုက်ခံကောင်းစား Samrinzi ရဲ့ဒေါ်စုနဲ့သူ့ကိုမနှိုင်းဖို့ Don't compare me to Suji လို့သူ့ကိုထောက်ခံသူတွေကိုပြောခဲ့တဲ့အကြောင်းရေးသားချက်ကိုဖော်ပြထားပါတယ်။သူ့အနေနဲ့ကမ္ဘောဒီးယားကိုပြန်သွားဖို့ဝန်မလေးပေမဲ့အကျိုးမရှိဘဲတည်ဆုံသွားမှာကိုမလိုလားဘူးလို့ပြောကြားခဲ့တာပါ။ Mr. Rinzi ဟာမနှစ်ကအာဏာပိုင်တွေဖမ်းမဆိုးလို့ပြည်ပကိုထွက်ပြေးချိန်မှာသူ့လက်ထောက်ကမ်ဆိုခါကတော့ကမ္ဘောဒီးယားနိုင်ငံမှာပဲထောင်တန်းကြမှာကိုမကြောက်ဘဲဆက်နေနေတာမို့သူ့ကိုထောက်ခံသူတွေရဲ့ဝေဖန်မှုတွေကိုရင်ဆိုင်နေရတာပါ။အမေရိကန်နိုင်ငံမက်ဆာချူးဆက်ပြည်နယ်ကတနင်္ဂနွေနေ့ဟောပြောပွဲမှာတော့ဝန်ကြီးချုပ်ဟွန်ဆန်းကိုပါကြောင့်စိတ်မခေါ်ဘဲထွက်ပြေးနေရဲဆိုတာကိုမေးခွန်းတွေထုတ်ခဲ့ကြတာမို့သူကပြန်ဖို့မကြောက်ပေမဲ့ထောင်ချပြီးသူ့ကိုတပ်ပစ်ပေမဲ့ကမ္ဘောဒီးယားမှာဒီအတိုင်းဆက်သွားနေမယ်ဆိုရင်သူသေးတာအကျိုးမရှိဘူးလို့ပြောကြားခဲ့ပါတယ်။သူ့ရဲ့အစိုးရအတိုက်ခံဖြစ်ရည်တည်ချက်အတွက်မြန်မာနိုင်ငံကဒေါ်ဆန်းစုကြည်ဦးဆောင်တဲ့အတိုက်ခံအဖွဲ့နဲ့အမြဲနှိုင်းယှဉ်ပြောကြားလေးရှိတာမို့ဒေါ်စုလို15နှစ်ကြာထောင်ထဲထည့်ထားတာကိုခံစားပြီးအန်တုတလို့မလုပ်နိုင်ဘူးလားလို့မေးခွန်းတွေထုတ်ကြတာပါ။ဒေါ်စုကိုစစ်တပ်ကတပ်ဖြစ်ဖို့ဆန္ဒမရှိပဲဖမ်းထားရုံပဲဖမ်းတာဖြစ်ပြီးမြန်မာနိုင်ငံမှာမြန်မာစစ်တပ်ကမြန်မာဒေါ်စုကိုဖမ်းတာဖြစ်ပြီးကမ္ဘောဒီးယားမှာတော့ခမာနဲ့ဗီယက်နမ်လိုအတိတ်ပဲရတဲ့ ယွန်းလို့ဆိုပြီးနှမျိုးကွဲနေတာမို့သူတို့ရဲ့အန္တရာယ်ရှိနေတယ်လို့ပြောကြားခဲ့တာပါ။လက်ရှိကမ္ဘောဒီးယားအစိုးရက BNN နဲ့နီးကပ်တဲ့ဆက်ဆံမှုရှိနေတာကြောင့်သူ့နိုင်ငံထဲမှာသူဟာအန္တရာယ်ရှိနေတာဖြစ်ပြီးသူ့ကိုဒေါ်ဆုနဲ့မနိုင်ဖို့ပြောခဲ့တယ်လို့យေတာထားပါတယ်။အပြည့်အစုံကိုတော့တောက်ကြနေတော့ကမ္ဘောဒီးယား Daily မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့နနခင်းအင်္ဂလိပ်စာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင်။
ne tin pya me idiom a thong ga
at beck and call
phit par de salon bang ga et at ga nya ko pya de wi be preposition beck beck ga beckon beckon so de sele ya su english thong ga ni sin de la pi lo let amu ya myet na amu ya khong lou sha mu ko thong pi khai na a mait pe da hnyun ja da lo de be ya ba de END N ga ni CALL call ga khora so lo skwai thun ye dai yai de be ga lo kho pyin kho pyan yin bo shin tacho lo ga lo back end call ha back end call so de si a thong ga ni kala ywi lo la lo back end call phit la de lo su ja ba de be lo be phit phit bo shin back end call idiom a thong ye de be ga lo so so ga dai yai de be ni ala du ye lo su ya ma ba khana khana kho pi a khain khan ni ya da bo ကျမတို့မြန်မာဘန်စကားမှာတော့ခိုင်းပတ်ဖြစ်နေတာပေါ့ရှင်ဒီတော့နဲ့ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary bullies her younger sister Joan a lot. Joan is at her beck and call and sometimes she complains to her mother.
Mary ဟာသူ့ညီမငယ် Joan အပေါ်အတော်လေးဘူကြတယ်။ Joan ကိုသူကခဏခဏခေါ်ခိုင်းတော့တခါတလေလေ Joan ကသူ့အမေကိုတိုင်တာပေါ့လို့ထိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Mary bullies her younger sister Joan a lot. Joan is at her beck and call and sometimes she complains to her mother.
ခဏခဏခေါ်ပြီးအခိုင်ခံရတာဆိုရင် idiom အသုံးရဘယ်လိုပြောမလဲ
at beck and call
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါရရှင်။အခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်တော့မှာပါ။ဂျွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။ American ပြည်ထောင်စုမှာကမ္ဘာတဝန်းကဒုက္ခသည်တွေကိုလာရောက်အခြေချခွင့်ပြုတဲ့အစီအစဉ်ကို1985ခုနှစ်ကစတင်ခဲ့ရမှာအခုဆိုရင်ခေလွန်ခွင့်ရရှိတဲ့ဒုက္ခသည်ဥယျာဉ်ဟာ3သန်းကျော်ရှိသွားပါပြီ။မြန်မာနိုင်ငံမှာစစ်အစိုးရဆက်ဆက်ကနှိပ်ကွပ်မှုကြောင့်တိုင်းရင်းသားတွေအများစုပါဝင်တဲ့ခုံလုံခွင့်တောင်းခံသူဒုက္ခသည်ပေါင်းအခုဆိုရင်တသိန်းခန့်ရှိနေပါတယ်။ဒီမှာလာရောက်ခုံလုံနေကြသူတွေတဲ့မြန်မာအမျိုးသမီးတချို့ရဲ့အခြေအနေတွေဘယ်လိုရှိနေသလဲဆိုတာကိုဒေါ်လာလတန်းကစူးစီးတင်ပြမှာပါရှင
် You can bend but never break me cause it only serves to make
Countless conflicts, and countless challenges of poverty. There are more people seeking refuge, seeking shelter, seeking the future. The United States is particularly proud that we.
May we not only be able to carry senior members who are new to our country, but also colonize town Cambodia, New Orleans, and Nagabawa to the point where we can enjoy the luxury of the world. The need to stop violence. American ပြည်ထောင်စုအနေနဲ့နှစ်ပေါင်းများစွာတိုင်အောင်ပဲဒုက္ခသည်တွေကိုအဲ့ဒီအခွင့်အရေးတွေပေးခဲ့တာဖြစ်ပါတယ်
။အဲ့ဒါကတော့ဇွန်လ20ရက်နေ့ကကြာရောက်ခဲ့တဲ့ကမ္ဘာဒုက္ခသည်များနေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကပြောကြားသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့1985ခုနှစ်ကစလို့ဒုက္ခသည်တွေကိုပြည်တွင်းမှာလာရောက်အခြေချတဲ့အစီအစဉ်ကိုစတင်ခဲ့ရမှာဒီနှစ်အတွက်ဒုက္ခသည်တွေတိုးပြီးလက်ခံဖို့ရှိတယ်လို့လည်းဝင်ကြီးကယ်ရီကပြောကြားခဲ့ပါတယ်ဝင်ကြီးကယ်ရီပြောကြားခဲ့တဲ့အတိုင်းအမေရိကန်ပြည်ထောင်စုအနေနဲ့ဒုက္ခသည်တွေအတွက်ဘေးကင်းရာခိုလုံခွင့်ပေးခဲ့တယ်လို့မျှော်လင့်ချက်ရှိတဲ့အနာဂတ်လည်းဖန်တီးပေးနေတာဖြစ်တဲ့အတိုင်းအမေရိကန်ပြည်ထောင်စုမှာလာရောက်ခြေချခွင့်ရတဲ့မြန်မာဒုက္ခသည်အရေးအတွက်ဟာ အခုဆိုတသိန်းနီးပါးရှိသွားပြီဖြစ်ပါတယ်။ဒီဒုက္ခသည်တွေနဲ့အများစုဟာအမျိုးသမီးနဲ့ကလေးတွေဖြစ်ကြပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုမှာလာရောက်ခြေချနေထိုင်ခွင့်ရရှိကြတဲ့မြန်မာဒုက္ခသည်အမျိုးသမီးတွေအနေနဲ့ဘာတွေလှုပ်ဆောင်နေကြပါသလဲ။သူတို့အနာဂတ်အတွက်ဘယ်လိုကြိုးပမ်းနေကြပါသလဲဆိုတာကိုတင်ပြပေးလိုပါတယ်။ကရင်တိုင်းရင်းသူနော်မိုင်ရာကတော့မြမအရေးကိုအမေရိကန်ပြည်ထောင်စုမှလှုပ်ရှားဆောင်ရွက်နေသူဖြစ်ပါတယ်။သူအနေနဲ့ဒီနှစ်ချရောက်တဲ့ Washington DC မှာကျင်းပတဲ့ကမ္ဘာဒုက္ခသည်များနေ့အခမ်းအနားတစ်ခုမှာပါဝင်ခဲ့ပြီးဒီမှာလာရောက်ခြေချဝင်ရတဲ့မြမဒုက္ခသည်များနေ့အမေရိကန်လူအဖွဲ့အစည်းကိုအကျိုးပြုတဲ့အကြောင်းနိုးကြမှုရှိစေဖို့ထွေးနွေးခဲ့တယ်လို့ဆိုပါတယ်။
သူကပြောရဲတယ်အများဆုံးဒီမှာလာနေတဲ့ refugee တွေကဘာပဲဖြစ်ဖြစ်အကောင်းဆုံးသူတို့ကိုစူးစမ်းပြီးတော့ဒီနိုင်ငံကိုသူတို့အတိုင်းနဲ့ဆိုသူတို့ပြန်ပေးကြပါတယ်။ကျွန်တော် refugee တွေကဒီရေးကြီးဆုံးအခုရဲ့လုံခြုံရေးအတွက်ပြီးတော့နောက်ဆုံးဒီနိုင်ငံကိုအကောင်းဆုံးဘယ်လိုပြန်ပေးနိုင်မလဲကိုတားနိုင်တဲ့အရာကိုကိုလုပ်တယ်ကိုပြန်ပေးတယ်အဲ့လိုလိုအုံးမသူတို့စောင်းနေရတဲ့သူတို့အကောင်းဆုံးကြိုးစားတယ်သူ taxi ride ပေးရမယ်ဆိုလဲသူများပေးရတယ်လို့သူတို့လည်းပေးတယ်သူတို့အတနိုင်ဆုံးတခြားဘာတွေလုပ်လို့ရတယ်လဲဥပမာအစားယုံနေပါလေဆိုရင်ကျွန်တော်မာဒီက refugee တွေအများကြီးလုပ်ကြတယ်အမဲယုံရဲ့ refugee ဟိုစားချက်ပါယုံရဲ့ refugee အဲ့မှာအများကြီးလုပ်ကြတယ်အဲ့ဒီလူတွေကသူတို့အလုပ်လုပ်တာဘယ်တော့မှမရဘူးတနင်္လာဆိုရင်$10တယ်ဒါပေမဲ့အတနိုင်ဆုံးသူတို့စူးစမ်းပြီးမှသူတို့လုပ်တယ်သူတို့မိသားစုအတွက်စောင့်နေရေးအတွက်သူတို့လုပ်တယ
်ဆက်လက်ပြီးမြန်မာဒုက္ခသည်အများစုအခြေချနေထိုင်တဲ့အင်ဒီယားနာပြည်နယ်ဖော့တ်ဝင်းရှိမတ်ချွချူဦးရဲ့အခြေချနေထိုင်မှုအတွေ့အကြုံကိုတင်ပြလိုပါတယ
်တမီးအမေရိကန်ဆက်ရောက်တော့10နှစ်ကျော်17နှစ်ပါဘောနော်အခုတမီးကအခုတော့19နှစ်ကျော်ပြီပေါ့နော်အခုတမီးနေထိုင်တာကတော့အမေရိကန်ပြောင်းဆိုဖော့ဝင်းအင်ဒီယားနာမှာနေတယ်ပဲမိသားစုနေပဲဒီလိုရောက်တယ်မနမနေရပေါ့တမီထိုင်းနိုင်ငံကနေပြောဒုက္ခတဲ့စီစဉ်နေမှာရောက်တာပါဆားရောက်တော့တော့အမှန်တိုင်းပြောရင်မပြောဘူးပေါ့နော်ဒီလိုငါးတန်းနဲ့စတက်ရတယ်ငါးတန်းနဲ့စတက်ရဆိုမှအင်္ဂလိပ်ကဘာမှသိမသိတော့ဟိုနေရတာလဲတမျိုးကြီးပေါ့နော်ဒီမှာနေရရာတီဥစုရောအချိန်နေရောတငယ်ချင်းနဲ့ပြောမှရှိဘူးနေရအခက်ခဲရှိတယ်ပေါ့အဲ့လိုမျိုးကိုယ်တန်းဆယ်တန်းလောက်မှမှစပြီးတော့အင်္ဂလိပ်ကိုပြောတာပေါ့နော်အရင်တော့မရဲဘူးလေကိုလှောင်မှာတော့ဘာမှတော့ကြောက်ပြီးတော့မပြောတော့တော့အဲ့လိုမျိုးခဲ့အများကြီးတော့ကြုံတာပေါ့
အဲ့တော့ကြောက်မှကြတော့ဆရာဆရာမတွေနဲ့ရောဘယ်လိုအဆင်ပြေအောင်နေလဲသမီ
းဆရာဆရာမစာလုပ်ဆိုရင်လုပ်လိုက်တယ်လို့မျိုးပေါ့ကိုမမေးလည်းမမေးရောသူတို့အမေရိကန်နေဆိုရင်ဘယ်လိုမလဲဆရာဆရာမနဲ့တိုင်မင်ပေါ့တိုင်မင်ပဲတကယ်ကျင်းလို့ပေါင်းနိုင်လဲရှိရပါတော့ကိုကြောက်အဲ့လိုမျိုးမလုပ်ရဲဘူးလေဟိုကိုကဆရာဆရာမယူသေးနေပဲဆက်ဆံပြီးရောပြောတဲ့တော့ပဲပြောရပေါ့အဲ့လိုကြည့်လဲတိတ်မပြောရဲအဲ့ကြောင့်တန်နိုင်မင်းမင်းတိတ်မရှိဘူးပေါ့အ
ဲ့ဒီတော့သမီးအခု 12th grade ပြီးတဲ့အခါကျတော့အခုတော့တက်ကတူတက်နေပြီလားဟဟဲ့သမီ
းတက်ကတူတက်တယ်ဆိုတော့ scholarship မရရင်လည်းခက်ခဲရရှိမှာဆိုတော့အမှတ်ကောင်းကောင်းရအောင်လို့တော့စူးစမ်းပြီးလို့တော့ပေါ့နော်ဟိုဆရာမတွေကိုလည်းကိုမသိရရှာမင်းပြီးတော့အခု၄နှစ်အခုစတက်မှာပေါ့နော်သမီးအခု၄နှစ်တက်နေရအခုသမီးဒုတိယနှစ်ကိုတက်နေရပေါ့နော်သိပ်ပန်းနဲ့ယူပြီးတော့ဟိုဆရာဝန်လိုင်းတော့ဖို့ရည်ရွယ်ထားတယ်ပေါ့အခက်ခဲတော့ပြောမယ်ဆိုရင်ဆရာဆရာမရဲ့အတွေ့အကြုံကတော်တော်ကြီးပြောင်းလဲသွားပါဘော။ဟိုအထက်တန်းမှာတော့ဆိုရင်ကိုယ်ဆရာဆရာမတွေကလိုက်ပြီးတော့တွန်းအပ်ပြီးရပေါ့။တွန်းအပ်ပြီးရဆိုတော့အော်ဒီလိုလုပ်ရမယ်ပါလို့တက်ကတူမှာကျတော့ကိုဘွားကိုယုံအဲ့လိုမျိုးအခြေအနေဖြစ်သွားတာပေါ့နော်။ဟိုတကယ်လူကြီးရလိုမျိုးဖြစ်သွားတော့ကလေးဆန်ဆန်နဲ့လုံးလုံးမရတော့ဘူးပေါ့။ကိုလုံးမှကိုအောင်မြင်မဲ့ပုံစံလိုမျိုးဖြစ်သွားတာပေါ့နော်။ဆိုတော့ကိုဘွားကိုကိုယုံနေရတဲ့အဖြစ်လိုမျိုးရောက်သွားတာပေါ့။ကိုဘွားကိုယုံပြီးတော့ကိုနဲ့ကနေဆန်တန်းစီဆိုကိုပထမဖြစ်ချင်းလို့ဒီအမှတ်ကိုရအောင်လို့မဒီအမှတ်ကိုရအောင်လို့မဆိုရင်မန်းချက်ကပိုကြီးနေတယ်။ကိုအမှတ်ကိုလည်းကောင်းစေချင်တယ်ဒါပေမဲ့စာကိုလည်းတိစားနားလည်ရမယ်ဘာဖြစ်လို့ဆိုဒီစာကိုကိုကဘဝမှာအသုံးချတော့ပုံစံလိုမျိုးဖြစ်သွားတာပေါ့နော်အဲ့လိုမျိုးညားလည်တဲ့အဲ့လိုမျိုးစဉ်းစားတက်လာတာပေါ့ဒီ biology လေးနှစ်နဲ့ပြောင်းရမှာပေါ့နော်လေးနှစ်ပြောင်းလိုက်ဆိုတော့အမ်ခက်ကိုဖြေပြီးတော့တမီဆရာဝန် line သွားမယ်ပေါ့နော်စေတောင်းတက်ဖို့တမီရည်ရွယ်ထားပါတယ်လုံးမယ်ဆိုရင်မဖြစ်နိုင်တော့မဖြစ်နိုင်ဘူးဆိုတာမရှိဘူးဆိုတဲ့စိတ်ကိုပေါ့နော်တွန်းအားပေးနေတာပေါ့
နောက်တူဖြစ်တဲ့ Primrose ကတော့ကီနီဒုက္ခသည်စခန်းကနေဖြစ်ပါတယ်သူက New York ပြည်နယ်ဘာဖလိုမျိုးမှာအခြေချနေထိုင်တာဖြစ်ပါလေ
အမေရိကန်ဟိုဒီမှာ2009မတ်လကနေဒီအမေရိကန်ရောက်လာတယ်ပြီးတော့ဒီမှာရောက်စားချင်တော့ခက်ခဲတော့နည်းနည်းပါးပါရှိပေါ့ဒီမှာတော့ဒုက္ခတဲ့စခန်းမှာတဲ့ရဆိုဟိုက်စကူးအထက်တန်းတီဝစီရယ်လေအဲ့ဒါဆက်တာအောင်လည်းမပေးရတယ်ပေါ့
ရောက်စားခက်ခဲလေးတွေရှိတယ်ဆိုတော့ဘလို့ခက်ခဲလေးတွေလေ
ကျွန်တော်တို့ကအင်္ဂလိပ်နဲ့ပါပါရတယ်သူတို့ပြောတယ်ဒါပေမဲ့သူတို့ကနားမလဲဘူးအဲ့မဖြစ်နေ
Now bank could primus jump it all.
Down terra sa easy terra tema from Patma Tama to row when quick on pollution to row ESL class again. They are at the end of the same amaduro credit yare but a yare juice we have your tear.
I'll not be doc who.
တက္ကသိုလ်ဆက်တဲ့တော့နည်းနည်းပြောပြပေးပါဦးလားကိုယ့်ရဲ့ကျောစာမှုပုံမှာပဲမူတည်ပေါ့ဒီမှာကျောင်းတက်တာအဆင်ပြေတယ်ဘာဖြစ်လဲဆိုရင်အလုပ်တစ်ဖက်ကျောင်းတစ်ဖက်တက်တယ်လူလဲသူတို့အဲ့ဒီမှာပြဿနာလဲရသေးတယ်အဲ့ဒီကျွရှင်ခဆိုလဲတတဆောက်ရသူရသေးတယ်ဒါပေမဲ့ဒီ New York State
ตัวอม่าตั้วอู้ซ่าฤทธิ์ปินเซ็นยาเลยพี่รอแล้วไอ้ฤทธิ์ซิเซ่พี่รอบัสกาไลท์โพเรเนี่ยมาตัวตัวโพพี่รอตัวจ้องตัวปีลุษิญสมมุติแล้วสมมุติตั้วจ้องตัวพอยัดปินเซ็นแล้วพี่รอบัสกาตะคาตะเสียงซาวยาเกลีมวยลุษิญแล้วจ้องมาตัวโดเดเคียร์ทาทาไปเลยอะคลีนิ่งทานาบ่เนาะอะคูอโซซิเอทดีกรีปี้ได้คาจ้ะรอจ้องเสร็จเต็ดตรงเบล่ะพริมโรสกา
เออๆแล้วเสร็จแล้วสมมุติจ้องเสร็จเต็ดบ่สมมุติอะลุลุนี่เหรอ ီခမ်းမှာတွားလို့ရှိရင်အင်္ဂလိပ်စကားလည်းမပြောတတ်ဘူးပမာလည်းမပြောတတ်ဘူးအဲ့ဒါသူတို့အတွက်စက္ကန့်လုံးပေးတယ်ဒီမှာနေတော့ပြောပါတယ်ဘာဖြစ်လဲဆိုရင်ဒုက္ခတဲ့စကန်းတွေးမှနေတာထက်ဆိုင်ပေါ့ဒီအမေရိကန်မှာအများကြီးပိုစင်ပြင်းတယ်ပေါ့ပညာရေးပိုင်းမှာလည်းကိုဆက်လက်တည်ယူခွင့်ရှိတယ်လို့ပြီးတော့တခြားနေရာမှာလည်းအခွင့်ရအများရှိပေါ့
ဆက်လက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာပါရှင
်ဒီတစ်ပတ်တော့ဘာကြောင့်ဓာတ်လိုက်ရလဲလျှက်စစ်ဓာတ်မလိုက်အောင်အန္တရာယ်မရှိအောင်ဘယ်လိုသုံးရလဲဓာတ်လိုက်တဲ့သူကိုတွေ့ရင်ဘာလုပ်ရမလဲဆိုတာတွေကိုစင်ကာပူကဘေးအန္တရာယ်ကင်းရှင်းရေးအရာရှိအင်ဂျင်နီယာဦးရင်းကြီးကပြောပြပေးမှာပါ
အနည်းကိမှုတော့ပထမကဘာလို့ဓာတ်လိုက်တက်တယ်လဲဆိုတော့သူသိရမယ်နောက်တစ်ခုကလျှက်စစ်ကိုဘလို့အနည်းကိအောင်သုံးအောင်မလဲဆိုတော့သူတို့သိဖို့လိုတယ်ဟုတ်ဓာတ်လိုက်တယ်ဆိုတာကလျှက်စစ်ကလူခန္ဓာကိုယ်ရဲ့ကိုဖြတ်ပြီးတော့စီးသွားတာဟုတ်လျှက်စစ်က open circuit ဖြစ်နေလို့ရှိရင်အလုံးမလုံး close circuit ဖြစ်မှာအလုံးလုံးတယ်အဲ့တော့ဓာတ်ကြိုးတစ်ကြိုးနဲ့ကင်လို့ရှိရင်ဘာမှဖြစ်ဘူးလူခန္ဓာကိုယ်ကသူက contactor လျှက်စီးစီတယ်အဲ့တော့တကယ်လို့ object ကမတ်တရက်ထားတဲ့နေရာကစိုးနေမယ်ကောင်းမို့ကွန်တက်တာတန်လို့တက်တူလို့ဟောင်းမျိုးတစ်ခုဖြစ်နေမှာဆိုလို့ရှိရင်အဲခန္ဓာကိုယ်ရဲ့ကိုဖြတ်စီးသွားပြီးတော့ဓာတ်လိုက်တယ်ဟုတ်ဒါဓာတ်လိုက်တဲ့အဓိကချက်ပေါ့နော
်ဘာတွေကိုသတိထားပြီးရှောင်ရမယ်ဆိုတာပြောပြပေးပါရှင
်အဲဆက်စစ်စီးနေတဲ့ကျိုးတွေကရိယာတွေကိုသတိထားပြီးတော့ကံပြောဖို့လိုပါတယ်အခုတော့လျှက်စစ်သွေတန်းတဲ့အခါမှာလည်းပဲစိတ်တကျသွေတန်းမှုလိုပါတယ်ကျိုးတွေကိုလည်းပဲအခုဘဝကြီးမှာတုံးနေတဲ့နှစ်ပင်လိန်ကျိုးတွေအလွန်မတန်အနေများပါတယ်နှစ်ပင်လိန်ကျိုးတွေကသူက single insulated single insulated လုပ်ထားတဲ့အခါကျတော့သူကအိုက်တက်လောပေါက်သွားတာနဲ့ဒါလေးပေါ်အနေပုံများလာပါတယ်အဲ့တော့အနည်းဆုံး double insulated လုပ်အောင်မယ်နောက်ပြီးတော့ကျိုးတွေကိုစနစ်တကျသွေတမ်းဖို့လိုတယ်ဖြစ်ကရဆန်ဟိုဘဆွဲတာတရားဆွဲတာမိကျိုးတွေကိုတစ်ခေါက်ကနေပြီးတော့သွေတာနိကလုတ်တွေကိုဟိုကလေးလလန်းမိတဲ့နေရာမှာတက်ထားတာဆိုရင်အဲ့ဒီအရာမလုပ်ရပါဘူးပြင်းပြင်းထင်းထင်းမှုမရှိတဲ့အခါကျတော့ကျိုးတွေပေါက်ပြဲနေတာဆိုတော့လည်းမသိဘူးအဲ့တော့အဲ့ဒီပေါက်ပြဲနေတဲ့နေရာကိုထိပြီးတော့ဓာတ်လိုက်တက်ပါတယ်ဟိုမိကလုတ်တွေကလည်းမကောင်းဘူးကျွန်တော်ဆီကမိကလုတ်တွေ
โอเคအဲ့ဒီမိခလုတ်နဲ့ဒီလျှက်စစ်ပစ္စည်းတွေအနေနဲ့ကင်းဖို့ရော
စင်ကူမှာတော့ဘလို့ပစ္စည်းတွေကြည့်လိုက်ကြည့်လိုက်သူက test လုပ်ပြီးတော့ approve လုပ်ထားတဲ့ပစ္စည်းတွေဖြစ်တယ်ဆိုတော့အမှတစ်စိကလေးကတ်ထားတာပေါ့နောက်ဆုံးမိခလုတ်ကလေးရဲ့အစ blood box တွေရဲ့အစအဲ့ဒီအားလုံးမှာပါတယ် test ဆိုပြီးတော့အဲ့လိုပစ္စည်းတွေမရှိဘဲနဲ့တက်လို့မရဘူးပေါ့တကယ်လို့အဲ့ဒီပစ္စည်းတွေကိုတင်းပြီးရောင်းလို့ရှိရင်ရောင်းတဲ့ဆံကိုလည်းအေးအေးလို့ရတယ်ဘဝမှာကျတော့လျှက်စစ်ဥပဒေမှာပုံမှန်48မှာညီသူမတ်တမတ်ထားတဲ့စဉ်ချင်းစဉ်ညွန်းနဲ့ကန့်ကျင်မှုရှိတဲ့လျှက်စစ်ဆိုင်ရာပစ္စည်းကိရိယာတွေကိုပြပမှတင်းသွင်းခြင်းပြတဲ့နဲ့ထုတ်လုပ်ခြင်းပြပသို့တင်ပို့ပြန်ပို့ခြင်းရောင်းချခြင်းမပြုရဟုဥပဒေပါတယ်ပေါ့ဒါပေမဲ့အခုလောလောဆယ်ကျွန်တော်မြင်သမျှကတော့ရှိသမျှအဲ့ဒီလျှက်စစ်ပစ္စည်းတွေကဘာစဉ်ညွန်းစဉ်ညွန်းတွေမှာထုတ်တာတော့မရှိဘူးပေါ့
အခုလိုအခြေအနေမှာဒီအတက်နိုင်ဆုံးအနေအချင်းအောင်ပေါ့လေဘာလို့ရမလဲဆိုတာလေးပြောပြပေးပါစေ။အဲ့
တော့တုံးတဲ့သူတွေဘက်ကအခုလုံးလုံးစရာတော့လုပ်ဖို့လို့တိတ်မလုံနဲ့တူတယ်။အဲ့ဒီသီးတွေရဖို့လို့လေတကယ်လို့ကိုယ့်မှာလျှက်စစ်သွယ်တတ်မယ်ဆိုလို့ရှိရင်ဒေသတကြားနားလဲတဲ့သူတွေကိုခေါ်ပြီးတော့သွယ်တတ်ဖို့လိုမယ်။ကိုယ့်ကနဲ့ကိုယ်နားမလဲပဲနဲ့ရှောက်ပြီးတော့မိကျိုးသွယ်တာတို့ပစ္စည်းတွေပြင်တာတို့မလုပ်အောင်ဘဲဝါရပေါ့နော်။ဓာတ်ကြိုးတွေကိုဒီတိုင်းပဲပလက်ဘောက်တွေကိုထိုးထည့်ပြီးတော့တုံးတာတို့နော် overload တချို့သေးသေးလေးတွေကိုပါဝါမြင့်တဲ့ဥပမာအဖြစ်မော်တာတို့စသဖြင့်အဲ့ဒီအိုင်းနဲ့မသုံးအောင်ဒါအဓိကဖြစ်စေတဲ့ပြဿနာရေပေါ့နော်နောက်ဓာတ်လိုက်နိုင်တဲ့အနေတစ်ခုက flat box တွေပေါ့အခုဘဝမှာရှိတဲ့ flat box တွေကအကာမပါဘူးဖွင့်ထားရလို့ရှိရင်အဲ့ဒီအပွင့်တိုင်းမဖြစ်နဲ့အပွင့်တိုင်းမဖြစ်တဲ့အခါကျတော့ကလေးတွေလိုဟာမျိုးသွားပြီးတော့ box တွေကိုထိုးမိတဲ့အခါမှာအဲ့ဒါလေးပဲဓာတ်လိုက်နိုင်တယ်ဒါအနေများပါတယ်စင်မှာဆိုလို့ရှိရင်အဲ့ plug box မှန်မှန်အားလုံးကသူကအထက်ကိုမထိုးတော့ဘူးဆိုလို့ရှိရင်ပွင့်နေတဲ့နေသားမှမရှိဘူးအခုတော့ပိတ်နေတယ်အဲ့ပေါက်တွေကဟောသူက up ပါတယ်အပေါ်မှာတစ်ပေါက်ဘဝိုင်းမှာလို့နှစ်ပေါက်မဟုတ်သုံးပေါက်အဲ့ up အပေါက်ထဲကိုမထိုးလို့ရှိရင်အဲ့ပေါက်ကမပွင့်နေဘူးမပိတ်နေတဲ့အခါကျတော့ဘယ်နေရာပဲရှိရှိအဲ့ဒီနေရာနေတိုက်နေတဲ့အနေနဲ့နေတယ်ဟောနော်အဲ့လိုပို့ပြီးတော့ကောင်းတဲ့ plug box တွေခလုတ်တွေကိုလည်းပဲသုံးဖို့အရေးကြီးပါတယ်
တကယ်လို့ဓာတ်လိုက်ပြီဆိုလို့ရှင်ပေါ့နော်ဓာတ်လိုက်တဲ့လူတွေ့ရင်ဘာတွေလောက်ရမလဲဘာဘလို့ရှောင်တဲ့နဲ့အဲ့အရေးကြီးတဲ့အခြေအနေပြောပြပေးပါစေ
ဟုတ်ကဲ့အကယ်၍ဓာတ်လိုက်တဲ့သူတို့လို့ရှိရင်ပထမဆုံးသူ့ကိုသွားပြီးတော့မကယ်မိဖို့အရေးကြီးတယ်သူ့ကိုသွားမထိမိဖို့ဘာဖြစ်လို့လဲဆိုတော့ဓာတ်လိုက်တဲ့လူကိုသွားပြီးတော့ထိလိုက်လို့ရှိရင်ကိုယ်ပါရုပ်ပြီးတော့ဓာတ်လိုက်သွားရတယ်ဓာတ်လိုက်နေတာကိုတွေ့လို့ရှိရင်အရေးကြီးဆုံးကတော့မိန့်ချဖို့ပါအဲ့ဒီလျှက်စစ်ကိုဖျက်တော့ဖို့လိုပါတယ်တကယ်လို့လမ်းမှာဆိုလို့ရှိရင်လည်းပဲအဲ့ transformer တွေမှာ breaker တွေပါပါတယ်အဲ့ breaker ကိုအရင်ဆုံးပြေးပြီးတော့ချောက်ပေါ့နော်ကဲဒီကိုမလုတက်လို့ရှိရင်တော့မှနားမှာလျှက်စစ်ကျွမ်းကျင်တဲ့သူဘလူးရှိတယ်လေသူအများဆုံးရှာပြီးတော့ဆက်သွယ်ပြီးတော့လုခိုင်းရမှာအကယ်၍မှာအဲ့လိုဘာမှ breaker ရှာဖို့လို့ဘာမျိုးမဖြစ်နိုင်ဘူးဆိုလို့ရှိရင်တော့ကောင်းတာကတော့ concrete တုံးလောက်မျိုးဒါမှမဟုတ်ရှိရင်ချောက်တွေ့နေတဲ့တက်သားလိုဟာမျိုးအဲ့ဒီဟာနဲ့သူ့ခန္ဓာကိုယ်နဲ့ကျိုးနဲ့လွတ်သွားအောင်လုပ်ဖို့လိုလိုပါတယ်အရေးကြီးတာအဲ့ဒီလူကိုအတင်းတားတွန်းထုတ်ရိုက်ပုတ်ပြီးတော့အဲ့ညမခွာလိုက်အောင်ဘာလို့ဆိုတော့ဒီစင်ကူမာတခါ okay ဆိုတဲ့အလူကမာလေးတယောက်ထားလိုက်ပြီးတော့အဲ့ဒီမှာကတ်နေအောင်တခြားအလူကမာတွေကသူ့ကိုကွာသွားအောင်လို့ဝိုင်းကန်ကြတာပေါ့အဲ့ဒီမှာဒါလိုက်တာနဲ့မသေးဘဲနဲ့ဝိုင်းကန်တဲ့ဒဏ်အရင်းနဲ့နေသွားတာမျိုးတခါဖြစ်ဖူးပါတယ်အဲ့တော့အဲ့လိုတိုက်လိုက်တယ်ဆိုလို့ရှိရင်လျှက်စစ်တပ်ကိုဆက်ပြတ်ဖို့အရေးကြီးတာပါတချို့ကနေပြီးတော့ပြုတ်သွားပြီအောက်ကိုကျလာပြီဆိုလို့ရှိရင်ပထမဆုံးလောက်ရမှာတော့ CPR လို့ခေါ်ပါတိုက်လိုက်ပြီဆိုလို့ရှိရင်သူနှလုံးရပ်သွားတတ်တယ်နှလုံးကိုအချိန်မီပြန်ပြီးတော့ခုံလောင်အောင်မလုပ်နိုင်လို့ရှိရင်အသက်သေးတဲ့အထိဖြစ်တတ်ပါတယ်အဲ့တော့ CPR ပေါ့နော် CPR ဆိုဘာမှအခဲမအောင်နှာခေါင်းနဲ့ပါးစပ်ကိုငုံပြီးတော့လေမှုတ်သွင်းပေးမယ်။နောက်ရင်ဘက်ကိုလက်နှာချောင်းနဲ့ဖိလိုက်ကြွားလိုက်ချိန်30လုံမယ်။ခါလေထပ်ပြီးတော့မှုတ်သွင်းပေးမယ်။နောက်ရင်ဘက်ကိုဖိလိုက်ကြွားလိုက်ခါ30လုံပေးမယ်။အဲ့လိုလုပ်ချင်အောင်နှလုံးပြန်ပြီးတော့ခုံလောင်မယ်
။ဓာတ်လိုက်ပြီးတော့ဒီအသက်သေးဆုံးသွားတဲ့သူတွေအတွက်ရောဆရာ
။ဓာတ်လိုက်ပြီးသေတဲ့သူတွေအတွက်ကိုသူတို့ရဲ့နှစ်နာကြီးပေါ့ဥပဒေထဲမှာထည့်ပြီးသတ်မှတ်ပေးလို့လိုပါတယ်။ခန်းဆက်လေးမှာနှစ်နာကြီးယောကြီးပေါ့အဲ့မှာဤဥပဒေကထုတ်ပြန်တဲ့ new ဥပဒေများကသတ်မှတ်တော့ယူကြီးဆိုတာအဲ့ new ဥပဒေဆိုတာဘာမှန်းသေးချာကျွန်တော်မသိတဲ့အခါကျတော့ဘယ်လောက်ယူကြီးပေးမလဲဘလူးတွေကပေးမလဲဆိုတာကိုကျွန်တော်သေချာအတိအကျမသိဘူးနော်တကယ်လို့လမ်းပေါ်မှာတချို့ပြုတ်ကြပြီးသေတယ်ဆိုလို့ရှိရင် blue မှာတောင်းရှိတယ်လေဘလူးတွေကအေးယူပြီးတော့ဘယ်လိုလုပ်ပေးမလဲဒီသွားတဲ့သူကိုသူတို့နင့်နာကြီးဘယ်လိုလုပ်ပေးမလဲအဲ့ဒါတွေအတိအကျသတ်မှတ်ပြီးတော့ပြထမ်းပေးဖို့အရေးကြီးပါတယ်ဟိုလူတယောက်ကကိုဘာမှမလုပ်ဖဲနဲ့ပေးရတယ်ဆိုလို့ရှိရင်အရင်နင့်နာပါတယ်နောက်တစ်ခုကအိမ်ဒီမှာဓာတ်လိုက်တဲ့ဟာเสียสึกကိုဆင်းတဲ့ကန်ထရိုက်တာကအလုံးမကျလို့တက်လိုက်ရတယ်ဆိုလို့ရှိရင်အဲ့ကန်ထရိုက်တာကိုအပြည့်ပြည့်အေးယူဖို့လို့ဥပဒေနဲ့ထပ်ပြီးတော့ထည့်ပြီးတော့သတ်မှတ်ထားဖို့လို့အရေးကြီးပါတယ်။ကြည့်ရသူဆင်းထားတဲ့လမ်းကြောင်းအဲ့ဒီအရင်လူတွေတက်လိုက်ရတယ်ဆိုလို့ရှိရင်အဲ့ဒီအရင်လူတွေကိုအဲ့ဒီဆင်းထားတဲ့သူကနေပြီးတော့ဘလောက်ကြီးရောချေးပြရမယ်။ဆိုပြီးအဲ့ဒါကိုလည်းဥပဒေထဲမှာထည့်ပြီးတော့သတ်မှတ်ထားဖို့အရေးကြီးပါတယ်။ဒါမှသာလျှင်မိသုံးတဲ့လူတွေဘက်ကအနေကင်းကင်းသိချလိုက်ချက်သုံးနိုင်မယ်ပေါ့နော်
။ဓာတ်လိုက်တာနဲ့ပတ်သက်ပြီးတော့တခြားအသက်အန္တရာယ်ရှိနိုင်တဲ့အနေအထားလေးတွေပြောပြပေးပါစေ။
ဟိုတယ်လီဖုန်းတွေကိုအသွင်းထားတော့စကားမပြောဘူးဖုန်းလာလို့ရှိရင်အကယ်၍ဖုန်းလာပြီဆိုလို့ရှိရင်ကလုတ်ပိတ်ပြီးတော့အသွင်းနဲ့ကြိုးဖြုတ်ပြီးတော့မှစကားပြောဖို့လိုပါတယ်နောက်တစ်ခုကမိုးရွာနေတော့မှမိုးကမရှိတဲ့နေရာတွေမှာတုံးမလို့မသိဘူးဟိုတော့ဖုန်းသုံးလာလို့ရှိရင်သူ့မှာ electromagnetic field ရှိမယ်သူ receiver system နဲ့ရှိတဲ့ခါကျတော့အဲ့ဒီကနေပြီးတော့မိုးရွာပစ်နေတဲ့အန္တရာယ်ရှိတယ်ပေါ့နော်နောက်ပြီးတော့အပြင်သွားလို့ရှိရင်လည်းပဲသူသဖြင့်ကွင်းနေတဲ့ဘာတွေသွားလို့ရှိရင်ခန္ဓာကိုယ်မှာလက်ကောက်တို့ဆွဲယူတို့နောက်လူပတ်နာကြီးတို့အဲ့ဒါဝတ်သွားဖို့မသိမအောင်ဘာသတ္တုတွေကဟိုမိုးရွာပစ်နေတဲ့အန္တရာယ်ရှိတဲ့အတွက်ကြောင့်ဒါမိုးရွာကိုဖိတ်ခေါ်တဲ့အန္တရာယ်ရှိပါတယ်
engineer ဦးရင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်မယ်နော
် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
တော်ရရှိမြခင်ဗျာကမ်ဘောဒီးယားအစိုးရရဲ့ဖိတ်ခေါ်ချက်အရအမေရိကန်ပြည်ထောင်စုနဲ့ကမ်ဘောဒီးယားစစ်တပ်တို့ဟာလူသားချင်းစာနာမှုအထောက်အကူပေးရေးကိစ္စတွေကိုဆွေးနွေးကြကြတယ်လို့ Pacific Angel အစီအစဉ်ရဲ့အစိတ်ပိုင်းတစ်ခုအနေနဲ့ကမ်ဘောဒီးယားနိုင်ငံကမ်ပေါ့ခရိုင်အတွင်းနှစ်နိုင်ငံစစ်တပ်ကြားကျွမ်းကျင်မှုဆိုင်ရာကိစ္စရပ်တွေဖလှယ်ခဲ့ကြပါတယ်ဒီတာဝန်ကာလအတွင်းအမေရိကန်နဲ့ကမ်ဘောဒီးယားအမျိုးသားအမျိုးသမီးစစ်မှုထမ်း80နီးပါးဟာ Australia Vietnam Thai အစရှိတဲ့နိုင်ငံတွေကစစ်မှုထမ်းနေတဲ့အတူဒေတာတွင်းက NGO အဖွဲ့အစည်းတွေနဲ့လက်တွဲပြီးကမ်ပေါ့ခရိုင်အတွင်းမှာရှိတဲ့ဒေသခံတွေကိုလူသားချင်းစာနာမှုအထောက်အကူတွေပေးခဲ့ကြပါတယ် Pacific Angel အစီအစဉ်ဟာ American Leader ရဲ့ဥဆောင်မှုပါဝင်လှုပ်ဆောင်မှုတွေနဲ့ပေါင်းစပ်ပြီးတော့ Indo Asia Pacific ဒေသအတွင်းမှာရှိတဲ့နိုင်ငံတွေအတွက်လူသားချင်းစာနာမှုအကူအညီပေးရေးလေ့ကျင့်မှုပြုလုပ်တာဖြစ်ပါတယ် Pacific Angel မှာအထွေထွေကျန်းမာရေး၊သွားနဲ့မျက်စိကျန်းမာရေး၊ကလေးကျန်းမာရေး၊ခန္ဓာကိုယ်မတန်ဆွမ်းမှုကုသရေး၊ Engineer နည်းပညာစတာတွေနဲ့လူသားချင်းစာနာမှုအကူအညီပေးမှုဘေးအန္တရာယ်ကယ်ဆယ်ရေးစတဲ့ကြွမ်းကျင်မှုတွေကိုဖလှယ်ကြတာပါဒီလှုပ်ဆောင်မှုမှာပါဝင်တဲ့တိုင်းပြည်တွေရဲ့လူသားချင်းစာနာမှုအကူအညီပေးရေးနဲ့ဘေးအန္တရာယ်ကယ်ဆယ်ရေးအရေးတွေကိုပုံမှန်ကောင်းမွန်စေပြီးဒေသတွင်းမှာအကူအညီလိုအပ်နေတဲ့သူတွေကိုအထောက်အကူပေးနိုင်မှာဖြစ်ပါတယ်အင်ဂျင်နီယာတွေကကမ်ဘောဒီးယားနိုင်ငံကမ်ပေါ့ခရိုင်အတွင်းကျောင်းလေးကျောင်းနဲ့ကျန်းမာရေးဌာနနှစ်ခုပြန်လည်ဆောက်လုပ်ရေးစီမံကိန်းတွေလှုပ်ဆောင်ပေးခဲ့ကြပြီးကျန်းမာရေးအထောက်အကူပေးတဲ့သူတွေကကမ်ပေါ့ခရိုင်တူချောင်းနဲ့ကမ်ပုံထရက်မြို့နယ်တွေအတွင်းကျန်းမာရေးစောင့်ရှောက်မှုတွေလှုပ်ဆောင်ပေးခဲ့ကြပါတယ်။နှစ်နိုင်ငံစစ်တပ်တို့ကြားကျွမ်းကျင်မှုဖလှယ်ရေးအစီအစဉ်မှာပြည်သူကျန်းမာရေးအရေးပေါ်လိုအပ်မှုနဲ့လူသားချင်းစာနာမှုအထောက်အကူနဲ့ဘေးအန္တရာယ်ကူညီကယ်ဆယ်ရေးစတာတွေကိုအထူးအလေးထားဆောင်ရွက်ခဲ့ပါတယ်။2009ခုနှစ်ကစလို့ Pacific Angel ရဲ့လှုပ်ဆောင်ချက်တွေကဒေသတွင်းမှာတောင်းနဲ့ချီတဲ့လူတွေရဲ့အသက်တွေကိုကယ်ဆယ်နိုင်ခဲ့တယ်လို့ဒေတာရင်းကလူသားတွေရင်ဆိုင်နေရတဲ့ဒုက္ခအခက်အခဲတွေကိုစစ်တပ်တွေလက်တွဲပြီးတော့ကူညီဖြည့်ရှင်းပေးနိုင်မှုပြင်ဆင်ထားပါတယ်။ဒေတာရင်းနဲ့ကမ်ဘောဒီးယားပြည်သူတွေရဲ့ဘဝတွေပုံမှန်ကောင်းမွန်အောင်အကူအညီပေးနိုင်မှုအတွက်အခုလိုကမ်ဘောဒီးယားနိုင်ငံနဲ့လက်တွဲပြီးတော့လှုပ်ဆောင်ခွင့်ရတဲ့ပေါ်အမေရိကန်ပြည်ထောင်စုကဂုဏ်ယူဝမ်းမြောက်မှုဖြစ်ရကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။နားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါစီရှင်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။ဘရစ်တင်နိုင်ငံသားတွေကဥရောပသမဂ္ဂကနေခွဲထွက်ဖို့အတွက်ကြက်တပရီနေမှာမဲပေးခဲ့ကြပါတယ်။ဒါဟာတိတ်ကိုဆိုးရတဲ့အမှားတရလှုပ်ဆောင်တာလို့ဥရောပခေါင်းဆောင်တွေကသတ်မှတ်ကြပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂယ်လာ မာကယ်ကဘရစ်တင်နိုင်ငံသားတွေရဲ့ဆုံးဖြတ်ချက်ကိုဝန်းနဲ့ဆောင်နဲ့မှတ်တမ်းတင်ကြောင်းပြောပြီးဒါဟာဥရောပနိုင်ငံတွေကိုရောဥရောပရဲ့တွေးဆမှုလုပ်ငန်းစဉ်မှာစိတ်ပြတ်အောင်လှုပ်လိုက်တာလို့ဆိုပါတယ်။တောက်ကြတဲ့အစိုးပိုင်းကတော့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကဘရစ်တင်နိုင်ငံဟာကမ္ဘာပေါ်ကတခုတည်းသောအကြီးဆုံးဈေးကွက်ဖြစ်တဲ့ EU ကနေခွဲထွက်တာဟာအမှားတစ်ခုလို့တာလို့ပြောပါတယ်ဒီလိုမျိုးဗြိတိန်နိုင်ငံနှုတ်ထွက်ဖို့အတွက်မဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာကမ္ဘာအစုရှယ်ယာဈေးကွက်တွေဟာတိတိကျသာသာကျဆင်းခဲ့တယ်လို့ရေနံဈေးတွေလည်းကျဆင်းခဲ့ပြီးဗြိတိန်ရဲ့စတာလင်ပေါင်ငွေတန်ဖိုးဟာဆယ်စုနှစ်သုံးခုအတွင်းမှာအနိုင်ဆုံးဖြစ်သွားခဲ့ပါတယ်စိုးရိမ်နေကြတဲ့ရင်းနှီးမြှုပ်နှံသူတွေကသူတို့စုဆောင်းထားတဲ့ငွေတွေစိတ်ချရစီဖို့အတွက်ရွှေတွေအာမခံချက်ရှိတဲ့အစုအငွေစုစာချုပ်တွေကိုအလူရဲ့ဝယ်ယူနေကြပါတယ်ထိုင်းနိုင်ငံကိုသွားကြခီးစင်တွားရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကတောက်ကြနေမှာထိုင်းဆိုတာတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးရွှေ့ပြောင်းအလို့သမားရဲ့ဒုက္ခသည်တွေရေးပါဝင်နှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်မစ္စရန်ဟင်းလီကတောက်ကြနေမှာကချင်ပြည်နယ်ကိုတွားရောက်ပြီးပြည်နယ်အစိုးရအဖွဲ့ရက်ဖက်လူအဖွဲ့စည်းတွေနဲ့တွေ့ပြီးစစ်ဘေးရှောင်စခန်းကိုလည်းတွားရောက်ခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းပင်လယ်ပြင်မှာအင်ဒိုနီးရှားသင်္ဘောသား9ဦးပြန်ပြေးဆွဲဖမ်းဆီးတာခံခဲ့ရတယ်လို့အင်ဒိုနီးရှားအစိုးရတာဝန်ရှိသူတွေကတောက်ကြနေမှာပြောကြားလိုက်ပါတယ်
။ဒေါက်ခင်မြတ်သက်ကသတင်းချင်းချုပ်ကိုပြပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မန္နန္ဒာချမ်းပါ။အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။စနေနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။သရရှင်အားလုံးရွှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.